Welcome to the Voice of America in Burmese.
ဒီမနက်ကလူငယ်တော်အလုံးဘေးအန္တရာယ်ပေါင်းကကြွေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်မေလ1ရက်စနေညဘက်ဒီရွေးစီစဉ်တွင်ကိုည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာရာပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဗီဒီယိုကထုတ်လွှင့်ချိန်နဲ့ဒီပိုင်းနဲ့ထဲမှာပဲ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News 2မှာလည်းအချိန်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစီအစဉ်မှာနားဆင်ရမယ့်ထဲရန်ကုန်မြို့နေရာတချို့မှာပေါက်ကွဲမှုတွေရှိခဲ့တဲ့တဲ့င်းမှာတော့
3လုံးပေါက်တာနှလုံးက10နာရီလောက်ကအိမ်ပေါ်ကနေကြားတာပထမ3လုံးပေါက်တယ်နောက်ထပ်တလုံးထပ်ပေါက်တ
ာရန်ကုန်မြို့မှာပေါက်ကွဲမှုဖြစ်ခဲ့တဲ့အချိန်ဒီကိုဒေသခံတူကအဖြေကိုပြောထားတာပါဒီအကြောင်းပြေဆုံးတဲ့အတူမြကြီးနားမှာ CDM လှူရှောင်းမှုကိုထောက်ပံ့နေတဲ့လူငယ်တွေအဖမ်းခံရတာပြည်တွင်းမှာအလုပ်ကင်ရှာပါပြီးစာဝတ်နေတဲ့တဲလူလူမောင်းခိုးတွေကိုအခချင်းဝေပေးပြီးအိန္ဒိချင်းထိုင်းနိုင်ငံတဲ့ခိုးဝင်သူတွေပိုများလာနေတဲ့အကြောင်းတွေနဲ့အတူနိုင်ငံတကာသတင်းဆောင်မတွေဖြစ်ဥရောပသားတွေရဲ့အမေရိကန်ပေါ်အမြင်နဲ့ကိုဗစ်ကူးစက်မှုစိုးနေတဲ့အိန္ဒိယတွေအမေရိကန်ကဘာလုပ်ပေးဖို့လိုနေတယ်ဆိုတာတွေနားဆင်ရပါမယ်နောက်ပိုင်းမှာတော့လူခွင့်ရေးဆိုင်ရာဒိုးအတန်းစီစဉ်တဲ့စနေညစကားဝိုင်းတွေကိုထုတ်လွှင့်မှုရှိပါတယ်။အခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီကနေ့ကြောက်ရောက်တဲ့ BBC ဆိုင်ရာလူသမားနေ့မေဒီနေ့မှာလည်းမြန်မာနိုင်ငံတော်မှာဆင်ရနာဒေးမှုကိုဆက်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်ချင်းမြနယ်မြို့နယ်ဘက်မှာဆန္ဒပြသူတွေရဲ့ကြွကြော်သံတွေပါရန်ကုန်ကမြို့နယ်တွေမှာပျောက်ကြားသပြီးဆန္ဒပြပွဲတွေရှိခဲ့တယ်လို့မန္တလေး၊မုံရွာ၊ကလေး၊ညောင်ဦး၊ဖားကန့်၊မြိုင်စတဲ့နိုင်ငံတော်ဝိုင်းကမြို့အသီးသီးမှာလည်းဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ရှိခဲ့ပါတယ်ဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွဲဖို့ကြိုးစားတာတွေရှိပေမဲ့လည်းဆန္ဒပြသူတွေကထိတ်တန့်မတွေ့အောင်ရှောင်ပြီးဆန္ဒပြခဲ့ကြပါတယ်အဲ့ဒီကြားထဲမှာပဲစစ်တပ်နဲ့ရဲကပြစ်ခတ်တာနေဘက်ရောညဘက်တွေမှာပါဖမ်းဆီးတာတွေလုပ်နေစေပါဤဒီလ30ရက်နေ့ထိဆိုရင်အကြမ်းဖက်ဖြိုခွဲမှုတွေကြောင့်နိုင်ငံတော်မှာတေဆုံးသူ959ယောက်ရှိပြီဖြစ်တယ်လို့3485ယောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ ABB ကထုတ်ပြန်တဲ့တေဆုံးသူအရေအတွက်ပေါ်ညှင်းချက်ထုတ်ပြီး240လောက်ပဲရှိတယ်လို့ဆိုထားပါတယ်ရန်ကုန်ရန်ကင်းမြို့နယ်ဘက်မှာဒီကနေ့ပေါက်ကွဲသံ3ချိန်ထဲမှာနေကြရတယ်လို့မြို့ကန်တွေကပြောတယ်လို့အင်းစိန်နဲ့တင်ငန်းတွင်းမြို့နယ်တွေဘက်မှာလည်းပေါက်ကွဲသံတွေကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ပေါက်ကွဲတဲ့ကြောင်းရင်းတွေကိုတော့အတိအကျမသိရသေးပါဘူး။အစ်တော်အချာနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာအရေးထုတ်ပြန်ချက်မှာပါရှိတဲ့အတိုင်းမြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေချက်ချင်းရဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့ပါတယ်။တရုတ်နဲ့ရုရှားတို့သဘောတူအောင်လေတံလျှော့ထားတဲ့ထုတ်ပြန်ချက်ကိုလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ထုတ်ပြန်ခဲ့တာပါ။အာဆီယံအထူးတံတမန်တဦးခန့်ပြီးမြန်မာအရေးကိုအမြန်ဆုံးဂိုက်တွဲဖြည့်ရှင်းဖို့နှောင့်နှေးမှုမရှိချက်ချင်းလုပ်ဖို့လည်းလူမျိုးရေးကောင်စီထုတ်ပြန်ချက်မှာပါရှိပါတယ်။လူမျိုးကောင်စီမှတောက်ကြတဲ့တကယ်ပဲစီဝေးတွင်မြန်မာစစ်ကောင်စီကိုအဓိကကျွန်တော်နောက်ခံပေးနေတဲ့တရုတ်နဲ့ရုရှားတို့အကောင့်ကမှုမရှိစေဘူးအနောက်နိုင်ငံတွေကအလျှော့ပေးခဲ့ရပြီးတဲ့နောက်မှာမှထုတ်ပြန်ချက်ကိုအတည်ပြုနိုင်ခဲ့တာပါငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နေနေတဲ့အပေါ်လူမျိုးရေးကောင်စီကနောက်တစ်ကြိမ်ထပ်ပြီးအပြင်းထန်ပြစ်တင်ရှုတ်ချတယ်ဆိုတာနဲ့စစ်တပ်အနေနဲ့အစွမ်းကုန်ထိန်းသိမ်းလှုပ်ဆောင်ဖို့ထပ်မံတောင်းဆိုရဲဆိုတဲ့စာသားတွေကိုတရုတ်နဲ့ရုရှားတို့ရဲ့တောင်းဆိုချက်ကြောင့်ဖြိုပေးခဲ့ရပါတယ်ဒီလိုဖြိုပေးခဲ့ရတာနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီအနေနဲ့မြန်မာအရေးဆက်ဆက်ပတ်သက်မှုမရှိဘူးဆိုတဲ့အဆင့်အထိရောက်ပြီးကောင်စီတွင်ညီညွတ်ရေးမပြတ်ပြားစေဖို့ရှောင်ရှားရမှာဖြစ်ပါတယ်လို့မိမဖော်လူတဲ့တန်တမန်တူက AFP သတင်းဌာနကိုပြောပါတယ်။ဒီကိစ္စအာဆီယံစည်းဝေးနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီမှတင်ပြဖို့ဗီယက်နမ်နိုင်ငံကတောက်တာနဲ့စည်းဝေးကိုခေါ်ယူခဲ့တာပါ။ဒီစည်းဝေးတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်ရှော်နာဘူဂနာကစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဂျကာတာမှာသူတွေ့ဆုံဆွေးနွေးကြတာနဲ့ပတ်သက်လို့လည်းတင်ပြခဲ့ပါတယ်။ Facebook နာဟာထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပဲရှိနေသေးပြီးမြန်မာနိုင်ငံကိုလာဝင့်ပေးဖို့ပန်ကြားတာကိုထပ်ပြီးပယ်ချခံခဲ့ရတယ်လို့တန်တမန်တွေကပြောပါတယ်။မြန်မာအရေးကိုနိုင်ငံတကာကညီညွတ်ညွတ်တုံ့ပြန်နိုင်ခြင်းမရှိတဲ့ပေါ်တောက်ကြနဲ့စီဝေးတွင် Facebook နာကသတိပေးပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကလေးကထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသူ့ရဲ့ကျိုးဆောင်ရှေ့နေတွေနဲ့အခုချိန်ထိလူကိုယ်ရန်ပြုတ်ခွင့်မရသေးဘူးလို့ရှေ့နေကြီးဦးခင်ပေါင်စောက AFP သတင်းဌာနကပြောပါတယ်။ကျွန်တော်တို့အမှုတည်စီကညွှန်ကြားချက်ရယူဖို့အခုချိန်ထိတွဲဆုံခွင့်မရသေးပါဘူး။ဆွဆွဲခံထားရသူစီကညွှန်ကြားချက်တွေမရဘဲနဲ့သူ့အတွက်ကျွန်တော်တို့ဘယ်လိုလုပ်ခုခံချေပါနိုင်မှာပါလဲ။ အရာဆွဲဆိုခန္ဓာရသူရဲ့ဥပဒေအရရပိုင်ခွင့်တွေကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်လို့ဥက္ကမောင်စောကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာနေပြည်တော်ကနေအိမ်မှာထိန်းသိမ်းခံရတာအခုဆို3လပြည့်သွားပြီဖြစ်ပြီးအပြင်မှာဖြစ်ပျက်နေတဲ့သတင်းတွေမသိရအောင်ဖြတ်တောက်ခံရတယ်လို့အကျိုးဆောင်ရှိနေနောက်တူးဖြစ်သူဒေါ်မင်းမင်းစိုးကလည်းတင်းလာနေမှာပြောပါတယ်။ရုပ်မြင့်တန်ကြားသတင်းတွေသူကြည့်ခွင့်မရဘူးလို့ကျွန်မထင်ပါတယ်။လက်ရှိအခြေအနေကိုသူသိနေတယ်လို့ကျွန်မမထင်ပါဘူးလို့ဒေါ်မင်းမင်းစိုးကပြောပါတယ်။ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့ဆွဲချက်တင်ထားတဲ့အပြင်တဘာဝဘေးရန်တွေထိန်းသိမ်းကာကွယ်ရေးအဥပဒေနဲ့နှစ်မှုဆွဲချက်တင်ထားတဲ့အတွက်စုစုပေါင်းအမှု6မှုနဲ့ရင်ဆိုင်နေရတာပါ။ရှေ့နေတွေနဲ့လူချင်းမတွေ့ရပဲရှေ့နေတွေဘက်မှာရောဒေါ်ဆန်းစုကြည်ဘက်မှာပါရဲတွေကစောင့်ကြည့်နေတဲ့ကြောင်းဗီဒီယိုဆက်သွယ်ရေးကနေတစဲမဲ့တွေ့ခွင့်ရသေးတယ်လို့အကျိုးဆောင်ရှင်းနေအဖွဲ့က AFP ကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာအသစ်ပြဋ္ဌာန်းလိုက်တဲ့အလုတ်ကိုင်ဖန်တီးရေးဥပဒေဆိုတာကိုအင်ဒိုနီးရှားလူထုမှထောင်ပေါင်းများစွာကဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီဥပဒေသစ်အောက်မှာမျှော်လင့်ချက်မဲ့ပြီးမရေရာတဲ့အနာဂတ်ကိုသင်္ကေတပြုတဲ့အနေနဲ့လမ်းတွေပေါ်မှာတင်းကျိုင်းတိုင်ပုံသူလေးတွေစိုက်ထူပြီးတော့ဒီကနေ့ကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာလူထုမှနေ့ဒီနေ့မှာဆန္ဒပြခဲ့ကြတာပါ။တင်းကျိုင်းတိုင်ပုံသူလေးတွေကျွန်တော်တို့လှုပ်ထားတဲ့အကြောင်းကဒီဥပဒေဟာကျွန်တော်တို့အလို့သမားတွေရဲ့အခွင့်အရေးတွေကိုမြေမြုပ်တကြိုပြစ်နေတာကြောင့်ပါကျွန်တော်တို့ဆက်ပြီးကန့်ကွက်သွားမှာဖြစ်ပါတယ်လို့ဆန္ဒပြပွဲစီစဉ်သူတို့ဖြစ်တဲ့ Redan Hatem Aziz ကဘာဟာစာဘာသာစကားနဲ့ပြောသွားပါတယ်ဆန္ဒပြသူတွေဟာအခြေခံဥပဒေခုံရုံးနဲ့သမရနန်းတော်နာအထိနောက်ပိုင်းမှာချီတက်သွားကြပြီးဥပဒေကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒီဥပဒေဟာညနာကြီးကိုလျှော့ချတာနိုင်ငံသားလူကြမ်းသမားတွေအပေါ်ကန့်သတ်ချက်တွေကိုဖယ်ရှားပစ်တာအလုပ်ကံတွေပြီးပရွှေ့ပြောင်းလုပ်တာတိုးလာစေတာတလားတကြိမ်လုခလာစားကိုတနာရီချင်းလုခအဖြစ်ပြောင်းလဲပစ်တာတွေကြောင့်အလုပ်သမားတွေထိခိုက်နေနေတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီဥပဒေကိုအင်ဒိုနီးရှားကမြို့အတော်များများမှာရဲပေါင်းများစွာဆန့်ကျင်ကန့်ကွက်ခဲ့ကြပြီးရဝင်းစံကတ်ဖြစ်ရတွေရှိခဲ့တဲ့ကြားမှာပဲနိုဝင်ဘာလမှာသမ္မတဂျိုကိုဝီဒိုတို့ကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာပါတိုင်ဝမ်တောင်ကိုရီးယားပြင်သစ်ဘော့စနီးယားဆာဗီးယားတူရကီစတဲ့ကမ္ဘာတခြားနိုင်ငံတွေမှာလည်းမေဒီနေ့အထိမ်းအမှတ်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kilohertz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမင်းပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်ထက်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID-19 အကြီးအကျယ်ပြန်ခံနေရတဲ့အိန္ဒိယမှာနေ့စဉ်ပိုးသစ်တွေ့သူပထမဆုံးအနေနဲ့4သိန်းစကျော်လာနေပါပြီ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနကလွန်ခဲ့တဲ့24နှစ်အတွင်းပိုးသစ်တွေ့သူ 4,993 ရှိတယ်လို့ကြေညာလိုက်ချိန်မှာလူထုကျန်းမာရေးအရာရှိတွေကတော့တကယ်လက်တွေ့မှာကဒီချက်အနည်းဆုံး 5,000 ပိုများနိုင်တယ်လို့ယုံကြည်နေကြပါတယ်။ American ကူးစက်ရောဂါဆိုင်ရာအဆင့်မြင့်ဆုံးချွင်ကျင်သူ Anthony Fauci ကလည်း India Express သတင်းစာနဲ့အင်တာဗျူးပြောရမှာဒီ virus ကသူ့သဘောတဘာဝအတိုင်းလွတ်ပေးထားမယင်လူပောင်တိုင်ဝိုင်းတဲ့ပေါက်ကွဲထွက်လာနိုင်တာကိုအခုကြားလိုက်တာပါပဲလို့အလေးနဲ့ထောက်ပြလိုက်ပါတယ်။ဒီ virus ရဲ့ဖြစ်စီနိုင်စွမ်းကိုအလေးမထားမိရင်ကိုဒုက္ခကိုရှာသလိုဖြစ်သွားလိမ့်မယ်လို့လည်းဒေါက်တာဖောက်ချီကအထူးသတိပေးလိုက်ပါတယ်။အိန္ဒိယမှာလော့ဒ်ဒေါင်းခီးသွားလာပိတ်ဆို့မှုတွေအတိအကျချမှတ်ဖို့လိုတဲ့ဒါမှသာပြန့်နှံ့နိုင်မှုကိုလျှော့ချဖို့ခြုံငုံမိနိုင်ပါပါလို့လည်းဒေါက်တာဖောက်ချီကအကြံပြုပါတယ်။ဘယ်သူမှတော့လော့ဒ်ဒေါင်းမချခြင်းဘူးဒါပေမဲ့သတင်းပတ်နှဲငယ်ချလိုက်ရင်တောင်ဒီရောဂါအများကြီးပြန့်သွားနိုင်တဲ့အပေါ်အများကြီးကိုထိန်းချုပ်နိုင်ပါပါလို့ဒေါက်တာဖောက်ချီကရှင်းပြခဲ့ပါတယ်ခင်ဗျ။အခုလိုအိန္ဒိယပါဝင်တခြားကမ္ဘာနိုင်ငံတွေမှာကိုဗစ်ပြန်တက်လာပြီးကာကွယ်ဆေးလုံးပန်းနေရာချိန်မှာအမေရိကန်အနေနဲ့တော့ကိုဗစ်ကာကွယ်ဆေးမူပိုင်ခွင့်ကိုလျှော့ပေးဖို့မပြတ်မသားဖြစ်နေစေပါမနှစ်2020ခုနှစ်အောက်တိုဘာလတုန်းကတည်းကအိန္ဒိယနဲ့တောင်အာဖရိကတို့ကအစိုးပြုထားခဲ့တဲ့ TRIPS TRIPS လို့သူကခေါ်တဲ့ညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာ WTO ကမ္ဘာကုန်သွယ်ရေးဖွဲ့သဘောတူချက်ကိုလျှော့ပေးဖို့အမေရိကန်ဘက်ကပြတ်ပြတ်သားသားမပြောသေးပါဘူးဒီ trip သဘောတူချက်ထဲကမူပိုင်ခွင့်ဆိုင်ရာစိတ်ပိုင်းတချို့ကို short box ပေးလိုက်မယ်ဆိုရင်တခြားနိုင်ငံတွေအနေနဲ့အများအလွယ်တကူသုံးနိုင်မယ် coronavirus ကာကွယ်ဆေးအမျိုးအစားထုတ်ဖို့ဤပညာနဲ့ကိရိယာအရင်းမြစ်တွေမျှဝေခန်းစားနိုင်မှာဖြစ်ပါတယ်။ American ဆေးကုမ္ပဏီကြီးတွေနဲ့အတိုက်ခံ Republican Party ဘက်ကတော့ဒ တီထွေမှုစွမ်းအားဖြစ်တဲ့ဒီမူပိုင်ခွင့်ကိုရှော့မပေးဖို့အရေးကြီးတယ်လို့ပြောနေချိန်မှာအမေရိကန်ကုန်သွယ်ကိုယ်စားလှယ်ရုံးအရာရှိကတော့ကာကွယ်ဆေးတိုးထွက်ဖို့နဲ့အညီမျှဖြန့်ဖြူးပေးဖို့အတွက်လက်တွေ့ကျပြီးထိရောက်မဲ့နည်းတွေကိုကမ္ဘာမိတ်ဖက်နိုင်ငံတွေနဲ့ညှိနှိုင်းနေပါတယ်လို့ VOA ကရှင်းပြခဲ့ပါတယ်။အမေရိကန်ဆိုရပါတီဒီမိုကရက်ပါတီမတ်တချိုဘက်ကလည်းကိုဗစ်ကမ္ဘာကပ်ရောဂါတိုက်ဖျက်မှုမှာပိုထိရောက်လာရေးအတွက်ဒီမူပိုင်ခွင့်ရှော့ပေးဖို့တောင်းဆိုလာချိန်မှာသမရဂျိုးဘိုင်ဒန်ဆိုရကိုယ်တိုင်လည်းရှော့ပေးတဲ့မတင်ချင်းချင်းတုံ့တက်နေပါတယ်ခင်ဗျာ။ဩစတြေးလျမှာတော့ကိုဗစ်အဖြစ်များလွန်နေတဲ့အိန္ဒိယမှာလွန်ခဲ့တဲ့၁၄ရက်နေထိုင်ခဲ့ပြီးအိမ်ပြန်လာမဲ့သူတွေကိုတနင်္လာနေ့ကစပြီးပြင်းပြင်းထန်ထန်တားမြစ်လိုက်ပါပြီ။အခုလိုပြန်လာမဲ့ဩစတြေးလျနိုင်ငံသားတွေနဲ့နိုင်ငံထဲနေထိုင်သူတွေအနေနဲ့ဒီတားမြစ်မဲ့ကိုမလိုက်နိုင်တော့ငွေတန်နဲ့ထောင်ဒဏ်တွေချမှတ်ခံရလိမ့်မယ်လို့လည်းဩစတြေးလျအရာရှိတွေကသတိပေးနေပါတယ်။အရှိေးပေါ်ယာယီဖြစ်မနေ့နှောင်းပိုင်းကပဲထုတ်လိုက်တဲ့အခုတားမြစ်မဲ့ဟာဩစတြေးလျအစိုးရအနေနဲ့ပြန်လာမဲ့နိုင်ငံသားတွေကိုပထမဆုံးအကြိမ်အဖြစ်ရာဇဝတ်မှုမြောက်တဲ့အထိလှုပ်ဆောင်လိုက်ကြလဲဖြစ်ပါတယ်။အထူးကားကတော့ကိုဗစ် -19 ပိုးတွေ့သူနဲ့သေဆုံးသူရုတ်တရက်ပြန်မြင့်တက်လာတာကိုအကြီးအကျယ်ရင်ဆိုင်နေရတဲ့ကမ္ဘာလူကြီးဒုတိယအများဆုံးအိန္ဒိယနိုင်ငံကြီးကနေဩစတြေးလျကိုလာမဲ့ခီးတယ်တွေကိုတင်းတင်းကျပ်ကျပ်တားမြစ်နိုင်ဖို့လှုပ်ဆောင်တဲ့အပိုင်းတစ်ခုဖြစ်ပါတယ်။ဒီအမိန်ကမေလ3ရက်လာမဲ့တနင်္လာနေ့ကစအသက်ဝင်မှာဖြစ်ပြီးမလိုက်နာသူတွေအနေနဲ့ငွေတန်းပြင်းထောင်ဒဏ်9နှစ်ထိပါကြာခံရနိုင်တယ်လို့ဩစတြေးလျကျန်းမာရေးဝန်ကြီးဂရဟန်ကကြေညာချက်ထုတ်ပြောခဲ့ပါတယ်ခင်ဗျ။ထိုင်းနိုင်ငံမှာတော့ဒီနေ့မှာပဲကိုဗစ်နဲ့နေဆင်သေဆုံးသူစံချိန်သစ်အဖြစ်22ဦးကိုတက်သွားခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံမှာကာလကြာရှည်စောင့်ကြရပြီးအများသူကအားမလို့အားမရဖြစ်လာခဲ့ရတဲ့အဆုပြုံလိုက်ကာကွယ်ဆေးထိုးပေးဖို့အစီအစဉ်အတွက်လည်းစည်ရင်းပေးသွင်းမှုတွေစတင်ပြင်ဆင်နေချိန်မှာပဲအခုလိုသေဆုံးမှုတက်လာနေရတာပါ။ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဒီနေ့ပိုးသစ်တွေ့သူပေါင်း1900နီးပါးရှိခဲ့တာကြောင့်ကိုဗစ်စဖြစ်တဲ့မိနစ်ထဲကဆိုရင်စုစုပေါင်းပိုးတွေ့သူက 68,000 ကျော်လာကသေဆုံးသူစုစုပေါင်းကလည်း224ဦးရှိလာနေပါပြီ။အရင်တုန်းကဒီဗိုင်းရပ်စ်ကိုပိုထိအောင်ထိန်းချုပ်လာနိုင်ခဲ့ပေမဲ့အခုတော့တတိယလှိုင်းဖြစ်စဖြစ်လာခဲ့တဲ့တစ်နှစ်ကျော်အတွင်းအဆိုးဆုံးအခြေအနေကိုအသေးအံထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့အနေအထားပါ။အခုတတိယလှိုင်းမှာအရင်ပြည်ထိုင်မှာစတွေ့ခဲ့တဲ့ကူးစက်မြန်ဗီဇာပြောင်းမျိုးကွက်တဲ့B117 ပါနိုင်ငံထဲဝင်လာပြီးအခုလက်ရှိဖြစ်နေသေဆုံးနေသူတွေရဲ့တဝန်နီးပါးကမှဒီပိုးမျိုးတွေကိုတွေ့ထားတာပါကာကွယ်ဆေးအတွက်လည်းအခုချိန်ထိတရုတ်ကလာတဲ့ဆိုင်နိုဖက်ကာကွယ်ဆေး 1.5 သန်းကိုလက်ခံရရှိထားပြီးအဓိကကျန်းမာရေးဝန်ထမ်းတွေနဲ့ကိုဗစ်တန်ခံရလွယ်သူတွေကိုထုတ်ပေးနေကအသက်60ကျော်အများပြည်သူ16သန်းအတွက်တော့စနေနေ့မှာစည်ရင်းစပေးဖို့ပြင်ထားပါတယ်ခင်ဗျာစနေညပိုင်း VOA American တဲ့ရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျရန်ကုန်မြို့ရန်ကင်းမြို့နယ်အတွင်းမှာဒီနေ့နေ့လယ်ပိုင်းကပောက်ကွဲမှု၃ချိန်ထပ်မံဖြစ်ပွားခဲ့ပြီးတော့မြို့နေရအနက်မှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့မြို့ကန်တွေကပြောပါတယ်ဒါပြင်တောင်တကုန်းနဲ့သင်္ကန်းကျွန်းမြို့နယ်တွေမှာလည်းဘတ်ကားမီးလောင်ကျွမ်းတာတွေပောက်ကွဲတာတွေရှိခဲ့ပါတယ်အခုလိုပောက်ကွဲမှုတွေကြောင့်မြို့ကန်တွေကြားမှာလုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့အပြည့်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့ဗဟန်းမြို့နယ်ကြားမှာရှိတဲ့မြမပလာဇာအနီးမှာတော့ဒီနေ့နေ့လယ်ပိုင်းကဘုံ၃လုံးထပ်မံပောက်ကွဲခဲ့ပါတယ်။မြမပလာဇာအနီးကဆက်မှုတက်လမ်းပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်တယ်လို့အဲ့ဒီအနီးနားမှာရှိနေသူမြို့ကန်တို့က VOE ကိုပြောပါတယ်
။၃လုံးပေါ့၃လုံးပေါက်တာနှလုံးကထန်နိုင်လောက်ကအိမ်ပေါ်ကနေကြားတာပထမတစ်လုံးပေါက်တယ်နောက်ထပ်တစ်လုံးထပ်ပေါက်တယ်တိုင်နဲ့နိုင်ခွဲလောက်မှာထပ်ပေါက်တယ်တစ်လုံးအနောက်ဆုံးလုံးမှာပေါက်သွားတာသုံးလုံးပေါက်တယ်အတန်ကျဲတယ်ကျွန်တော်တို့အိမ်မှာနေတယ်ဆိုတော့လေအဲကောင်းလေးဖွင့်မယ်နဲ့ပိတ်ထားတယ်ဆိုတော့အထက်ကြီးတုံကြားရတယ
်ပေါက်ကွဲမှုကြောင့်ဘယ်နှယောက်ထိခိုက်ဒဏ်ရာရတယ်ဆိုတာတော့တိကျအတိပြုနိုင်ခြင်းမရှိသေးပဲဒီဆက်မှုတက်လမ်းမကြီးကိုတော့ပိတ်ထားပြီးရန်ကင်းမြို့နယ်အတွင်းမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့အဆိုပါမြို့ကန်ကပြောပါတယ်ဒီနေ့မနေ့အစောပိုင်းကတော့ရန်ကင်းဘောက်ထော်ကမှတ်တမ်းရုံးနေရာမှာအသစ်ဆောက်လုပ်ထားတဲ့စစ်ကောင်စီရဲ့ဆေးရုံတစ်ခုကိုဖွင့်လှစ်ခဲ့ပြီးတော့မြို့နယ်အတွင်းမှာလုံခြုံရေးတွေတင်းကြပ်ထားတာပါတောင်တကုံမြို့နယ်အတွင်းမှာတော့ရန်နာထားတဲ့ YBS ကားနှင်းဒီနေ့အစောပိုင်းမှာမီးလောင်သွားခဲ့ပါတယ်ဘာကြောင့်မီးလောင်ကျွမ်းသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူးဒါပြင်သင်္ကန်းကျွန်းမြို့နယ်အတွင်းမှာဆိုလဲဒီနေ့ညနေပိုင်းကခီးတဲ့တင်ဘတ်ကားတစ်စင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ ဘာကြောင့်ပေါက်ကွဲတယ်ဆိုတာမသိရသေးဘူးလို့ဒေသခံတဦးကပြောပါတယ်။အချိန်တည်းမှာပဲရန်ကုန်မြို့အတွင်းနေရာအတော်များများမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေကိုလည်းလုပ်နေပါတယ်။တင်ငန်းညုံမြို့နယ် BOC ဘက်ကတမာရီလမ်းကျော်တွေဘက်မှာလည်းဒီနေ့မှလူတရာစင်ကျော်ဖမ်းဆီးခံခဲ့ရတယ်လို့တင်ငန်းညုံမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်
။ကုန်းကန်းလမ်းထိပ်မှာကုန်းရောင်းနိုင်ရင်ရှိတယ်။အိမ်ရဲ့အကာအမီအရင်းမှာအမိုးလေးကိုကုန်းရောင်းရအောင်အကောင်လေးကနိုင်ငံရေးလည်းမလုပ်ဘူး။အတူပါတွေပါရိုက်ထိုးချိတ်ပြီးတော့ဟောင်းအဲ့ဒီတော့သူ့မြေကအဲ့ကိုရတိုင်းပြီးမှာငချောက်ကြီးအဲ့လိုဘဲမိုးပေါ့ရောင်းအဲ့မလုပ်ပါနဲ့ကျမသားပါကျမသားကမလုပ်ကြပါနဲ့ကျမသားအင်းစီရနေတာဘာကြောင့်မလုပ်အဲ့ဆရာကလည်းဆိုတော့သူ့မြေမှာခေါ်သွားအခေါ်လဲကစစ်သားတွေပါပြောလို့ဆိုတော့ဆိုင်လူတွေထွက်မလာနဲ့ထွက်လာရင်ကုန်ပြစ်တတ်မှာလို့ပြောပြီးတော့အတို့ကဆောင်ရက်ပါတယ်တမင်စင်းနေပါအဲ့ဒီမှာအဲ့ဒီတမရီနှစ်လမ်းမှာရောက်တော့ဆရာကကျွန်တော်တမရီနှစ်လမ်းရောက်နေပြီလေပူကြီးလေကျွန်တော်ဘာဆက်လုပ်ရမလဲအဲ့ဒါဆိုရင်မင်းတို့စကြောမင်းတို့ခါဘူးတော့လိုက်တယ်တဖန်လိုက်တယ်နာမည်ဘူလူဘူပေါ့ကွယ်အဲ့ဒီမှာ73ရောက်ပါသွားတယ်ကွာတိကျ73ရောက်ပါသွား
ဒါပြင်လိုက်သာမျိုးနဲ့အတွင်းကရွှေလင်းမန်းအိမ်ယာဘက်မှာလဲလူငယ်9ဦးကိုမင်းညားကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကလာရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ရန်ကုန်မြို့အတွင်းမှာလုံခြုံရေးဘက်ကဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လုပ်နေတာအပြင်ပောက်ကွဲမှုတွေလည်းဖြစ်လာနေတာကြောင့်တွားရလာရလုံခြုံမှုမရှိတော့သလိုမြို့ရဲ့လုံခြုံရေးပုံမှန်လည်းဆိုးရိမ်မှုတွေတိုးလာနေတယ်လို့မြို့ကန်တဦးကပြောပါတယ်။
အပြင်တွားတာကတော့ပြောရမယ်ဒီကနေ့ပြောရမယ်ဆိုရင်တော့စိတ်ပြီးတော့စိတ်မဖြစ်ဘူးပေါ့နော်။ဖလေးတာအပြင်မခေါ်ရဲဘူး။တခုခုဖြစ်မှာဆိုလို့လေကိုရီတောင်သွားတာလည်းလက်နဲ့သွားနေရတယ်စိတ်ပြီးတော့မလုံခြုံဘူးပေါ့နော်သွားနေရတာအဆင်မပြေဘူးပေါ့နော်သွားတော့သွားနေရတယ်လူတွေကတော့ထွက်တာကကြတော့လုံးဝမဖြစ်မနေရထွက်ရတယ်ပေါ့နော်မင်းနဲ့ဆိုထွက်တယ်အခု၄နာရီ၅နာရီ၆နာရီနောက်ဆိုတော့ရန်ကုန်မှာလုံးဝလူရှင်သွားပြီဟိုကိုပတ်ဆက်နေပါရဲ့ဆိုလည်းအများကြီးကြီးလည်းမထည့်ပါရဲ့ဘူးပေါ့ဟိုဖွက်ဒီဖွက်ပေါ့နော်အဲ့ဒါသွားတစ်ခါအပြင်သွားရမယ်ဆိုရင်အကုန်လုံးကားတွေကိုဆက်ရတယ်တခုလေးပေါ့နော်ဂဲလုံးလေးများရှိရင်ပေါ့နော်တခုစစ်မိသွားလို့အဲ့လိုလိုမှဖြစ်မှာဆိုလို့ပြဿနာရှာမှာဆိုလို့ပေါ့နော်အဲဆိုရင်အကုန်လုံးတိတ်ဆိတ်မဖြစ်ဘူးထွက်တာလည်းအရင်အလုံးရှုပ်တယ်ဘုံတော်တစ်ခါဆိုရင်ယူအောင်ယူရတော့ထားခဲ့ရတယ်အိမ်မှာ
ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကလည်းရန်ကင်းမြို့နယ်အတွင်းကအထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့ရက်တွေအတွင်းမှာလည်းရန်ကုန်မြို့နယ်တချို့အပါအဝင်နိုင်ငံတော်ကတခြားနေရာတွေမှာပေါက်ကွဲမှုတွေအတော်များများဖြစ်ပွားခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါစစ်တပ်အာဏာသိမ်းအုပ်စုနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုတော့ CDN အကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားသူတွေကိုစစ်ကောင်စီကရေးယူနေတယ်လို့သူတို့ကိုထောက်ပံ့အားပေးနေသူတွေကိုလည်းဖော်ထုတ်ရေးယူတာတွေရှိနေပါတယ်မေလ၃ရက်နေ့မှာ CDN လှုပ်ရှားမှုတွေမှာပါဝင်သူတွေအတွက်ထောက်ပံ့မှုကံပိန်းပြုလုပ်နေတဲ့ကချင်ပြည်နယ်မြို့ကြီးနားလူငယ်၁၂ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကဒီမနေ့အစောပိုင်းမှာဖမ်းဆီးသွားခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြို့ကြီးနားမြို့အင်ကြံတုံရပ်ကွက်တွင်ပိုသူလှူလူသူယူကံပိန်းစီစဉ်ပြုလုပ်နေတဲ့မြို့ကြီးနားလူငယ်အဖွဲ့၁၂ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကနေဒီနေ့မနေ့ပိုင်းမှာဖမ်းဆီးသွားတယ်လို့လူငယ်တပိတ်ကောင်းဆောင်သူကပြောပါတယ်။
အလုံးနဲ့ဖတ်တယ်ပေါ့နော်သူတို့ကလက်ရှိလုပ်နေတဲ့သူက70ယောက်ရှိတယ်ဒီနေ့သူတို့ဒီ internet ပေါ့နော်မနေ့ဈေးနားမှာပဲအဲ့ဒီမှာသူတို့ဒီပို့သူလို့လို့သူယူပေါ့နော်ဆိုတော့အဲ့ဒီ internet ရန်ကဖတ်တယ်ဖြစ်တယ်သူတို့အနေနဲ့ထင်းတီးဟင်းရဲ့တွေဘူတီတို့ပေါ့နော်ဒါအတိအမှန်တွေပြီးတက်သူကြီးတွေပေါ့နော်သူတို့ CDM တွေကိုလည်းလိုတဲ့သူတွေရောလာယူပို့တဲ့သူတွေရောထားဆိုမှသူတို့အဲ့ဒီမျိုးနဲ့ campaign လုပ်တယ်ပေါ့နော်အဲ့ဒါဒီနေ့ကစစ်ကားတွေရောရေးကားတွေရောပြီးတော့ train ကားတွေရောပေါ့နော်အများကြီးနဲ့သူတို့ကိုဟိုတန်းတန်းနဲ့ထောက်ပြီးတော့သူတို့70ယောက်လုံးကိုဖမ်းသွားတာဟုတ်တယ်အမျိုးသမီးက5ယောက်ပါတယ်အမျိုးသား6ယောက်တဲ့ရေပိုင်းကတော့ဖြေကျော်တက်တယ်များတယ
်ဖမ်းဆီးကလူငယ်70ဦးကိုဘယ်မှာချုပ်နှောင်ထားလဲဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်ဖမ်းဆီးခံရတဲ့မြို့ကြီးနားလူငယ်အဖွဲ့တွေဟာပိုသူလူလူသူယူအစီအစဉ်ကိုမလကစတဲ့လှုပ်ဆောင်နေခဲ့တာပါဒီနေ့မေဒီကဘာလူသမားနေ့အထိမ်းအမှတ်နေနဲ့မြို့ကြီးနားမြို့မှာသပိတ်မောက်ဆန္ဒပြခဲ့ရမှာတော့အဖမ်းဆီးမရှိခဲ့ဘူးလို့သူကဆိုပါတယ်မနေ့ကတောက်ကြံတဲ့ညဘက်မှာမြကြီးနားမြို့တကုံရက်ွက်ရွှေလမ်းမကြီးမှာဆံငယ်စည်းလာတဲ့အမျိုးသားလေးဦးကိုညပိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးသွားတယ်လို့လဲသူကဆက်ပြောပါတယ
်မနေ့ည9:00နာရီကျွန်တော်ဒီတကုံရွှေလမ်းမပေါ်မှာယောက်ျားလေးပေါ်တော့နေရောက်သူတို့ကဆံငယ်မကြီးပေါ့နော်သူကြီးမှမယောက်ကြီးရပါအဲ့ဆံငယ်ကြီးပြီးသွားနေတော့မှပဲကင်းနေတဲ့ဒီအဖွဲ့ဘဲနေမှာပေါ့နော်ဒီအဲ့ဒါခံသွားတယ်လို့သိရတယ်
မ မြကြီးနာမြို့မှာညမထွက်ရမိတ်ထုတ်ပြန်ထားသလိုရခင်ကထက်လုံချုံကြီးတင်ကြထားတယ်လို့မြို့ခံဥမုံလာကပြောပါတယ
်လုံချုံကြီးတွေတော့ပူများလာတယ်ဒိတ်တွေပူများလာပေါ့လေအထူးသဖြင့်ရေစကန်ရှိတို့အစိုးရဘာတို့ညဝတီဘာတို့အင်းဝအဲ့လိုမျိုးတွေကြတော့ရေရောစစ်တပ်ဆောင်းဆောက်တယ်အရင်ကနေစတော့ပူများလာတယ
်စစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းမြကြီးနာမြို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်လှုပ်ရှားမှုတွေဆက်တိုက်ဖြစ်ပွားနေတာပါဒီတပိတ်လှုပ်ရှားမှုတွင်လူများလောက်ဖမ်းဆီးသိမ်းသိမ်းခံရတယ်လို့လည်းမြကြီးနားတပိတ်ကောင်းဆောင်တွေကပြောပါတယ်ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအတွင်းမှာအလုတ်ကန်ရှားပါမှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာစစ်ကောင်စီတပ်တွေကဖမ်းဆီးမှုတွေဖိနှိပ်မှုတွေပုံမတွုံးမြင့်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်တွေကနေတဆင့်အင်ဒီနာချင်းထိုင်းနိုင်ငံတွေကိုမြန်မာတွေအစုလိုက်အပြုံလိုက်ခိုးဝင်လာနေပါတယ်ဒီသတင်းကိုကျမမအေးမကပြောပြပေးမှာပါထိုင်းနိုင်ငံကန်ချနာဂူရီပြည်နယ်ဘန်ခေါ်အမှတ်14ကျေးရွာအုပ်စုအနီးကတက်တော်ထဲမှာလူကုန်ကူးသူတွေခေါ်လာတဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား82ဦးကိုဧပြီလ29ရက်နေ့ကဖမ်းဆီးခဲ့ကြောင်းနေကြားဆောင်ရဲမှူးကလန်ပုတ်စင်ကထုတ်ဖော်ပြောဆိုသွားပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကလည်းအစုအဝေးနဲ့ခိုးဝင်လာတာတွေများနေကြောင်းထိုင်းတောင်ပိုင်းမှာခိုးဝင်လာသူတွေဒီရက်ပိုင်းတွင်မှ200ကျော်လောက်ရှိနေပြီဖြစ်ကြောင်းပြောဆိုသွားပါတယ်
ကျွန်တော်ပြည်မြေကအဲ့ဒီခံစားနာမှုပြီးအပိုင်းမှာပဲအလုံးပေါင်းအဲ့ဒီ52ရက်အဲ့ဒါလည်းထပ်မိရဟုတ်တယ်အဲ့တော့ဒီလင်းကားရဲ့မှာကို200ကျော်သွားပြီပေါ့
အလားတူဒီရက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့နယ်မဲပကျေးရွာအုပ်စုအတွင်းမှာလည်းတရားမဝင်မြန်မာနိုင်ငံသား40ခိုးဝင်လာတာကိုကျေးရွာတကြီးနဲ့ရဲတပ်ဖွဲ့ဝင်တွေကတွားရောက်ဖမ်းဆီးခဲ့ပါတယ်မဲပကျေးရွာတကြီးကတော့အခုလိုပြောဆိုသွားပါတယ
်ဘော်ဒီလောဆော့ဆိုတော့လည်းเขาข้ามมาจริงแล้วก็ผมก็ขยายผลครับตามมาถึงที่เนี่ยครับที่เขาข้ามมากระเป๋าอะไรเขาก็ยังไม่ได้เอาไปก็ยัง
အခုလိုမျိုးအုပ်စုလိုက်အလုံးရင်းနဲ့ဝင်ရောက်လာနေတာဟာမြန်မာနိုင်ငံအတွင်းအလုတ်ကိုင်ရှားပါမှုတွေနဲ့အနေရေးပုံမကြက်တဲလာလို့ဝင်ရောက်လာနေကြတာဖြစ်တယ်ဆိုပြီးသိရပါတယ်အများစုဟာပွဲစားတွေနဲ့ဆက်သွယ်ပြီးလာကြတာများပြီးပွဲစားတွေကလူမနေတဲ့တောင်ယာတဲတွေတက်တော်တွေထဲမှာခိုးဝင်လာသူတွေကိုထားပြီးမှထိုင်းနိုင်ငံအတွင်းပိုင်းကိုလူကုန်ကူးဖို့အတွက်လုပ်ကြတာဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းမှာတော့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်အောင်နေဆက်အဝင်ထွက်တွေကိုတင်းတင်းကြပ်ကြပ်ပိတ်ပင်ထားပေမဲ့နေဆက်တလျှောက်ကလုံခြုံရေးအားနည်းတဲ့ခိုးလန့်တွေကနေမြန်မာနိုင်ငံသားတွေဝင်ရောက်လာနေကြတာပါဆိုပြီးပြောဆိုသွားပါတယ်ခိုးဝင်လာသူအများစုကိုတော့တောတောင်တွေထဲမှာလူပွဲစားတွေကထားခဲ့တာကြောင့်၃-၄ရက်ကြာအစာရေစာပြက်လက်နေတာကိုတွေ့ရကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင
်ခုလိုနိုင်ငံကသတင်းတွေကိုဆက်ပြီးတင်ဆက်ပြပါမယ်ဒီသတင်းမှာအတွင်းမှာအမေရိကန်ပြည်အောင်စုသမ္မတဂျိုးဘိုင်ဒန်တာဝန်ကယူလာတဲ့တတန်းရက်တရာပြည့်ပါတယ်ဂျိုးဘိုင်ဒန်လက်ထက်ဥရောပမဟာမိတ်တွေဟာအမေရိကန်ရဲ့အကြီးကဆက်ဆံရေးတွေပြောင်းသွားတဲ့ဟာကိုသတိထားမိကြပါတယ်။အမေရိကန်ကိုဥရောပသားတွေဘလို့မြင်တယ်ဆိုတာကို Henry Richwell သတင်းပြဖို့ထားပါတယ်။ကိုကြီးညက်ကဆက်ပြီးပြောပြမှာပါ
။ဗီဒီယိုကနေဆက်သွယ်စကားပြောတာတောင်မှအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေအကြားလေတံပြောင်းသွားတာကသိတာပါတယ်။ဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးနောက်ပိုင်းမဟာမိတ်နိုင်ငံတွေအကြားအပြောင်းလဲကြီးပြောင်းလဲခဲ့ပါပြီ။ဥရောပကလည်းဒါကိုနှွေးထွေးစာကြိုးဆိုပါတယ်လို့လေလာသူ Leslie Benjamuri ကပြောပါတယ်
။ He wants to work in concert with America's allies and partners.
သူကအမေရိကန်မဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲလှုပ်ဆောင်ချင်တာပါ။အထူးသဖြင့်ဥရောပကသူတွေပါ။ဒါဟာလုံးဝအရေးကြီးတယ်လို့ကျွန်မထင်ပါတယ်။သမ္မတဘိုင်ဒန်အနေနဲ့နိုင်ငံစုံပါဝင်တဲ့အဖွဲ့တွေတဲ့ချက်ချင်းပြောင်းဝင်တာ၊ကျန်းမာရေးနဲ့ယာတိဥရုဆိုင်ရာကိစ္စတွေမှာအမေရိကန်ရဲ့တန်ဋိဌာန်ခိုင်မာမှုကိုပြရခဲ့တာပါ။
အမေရိကန်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ပဲရစ်ယာတိဥတုဆိုင်ရာသဘောတူညီချက်ထဲပြန်ဝင်ခဲ့ပါတယ်။ဘရက်ဆဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးနှစ်ကြိမ်သွားရောက်ခဲ့ပြီးဥရောပသမဂ္ဂနဲ့နေတိုးအဖွဲ့ရဲ့အရေးပါမှုကိုထောက်ပြခဲ့ပါတယ်။ဥရောပကတန်တမန်ရေးရာအောင်မြင်မှုလို့မြင်တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုအသက်ပြန်သွင်းတဲ့ဆွေးနွေးဝိုင်းတွေမှာလည်းအမေရိကန်ပြန်ပါလာခဲ့ပါတယ်။ဒီသဘောတူညီချက်ကအားနည်းချက်တွေအများကြီးရှိတယ်လို့ပြောဆိုပြီးအရင် Trump အစိုးရကနှုတ်ထွက်ထားတာပါအမေရိကန်ပြည်ပရုရှားကိုလည်းဆက်ဆံမှုအသေးအဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုဒုသက်သမားအဖြစ်သမ္မတဘိုင်ဒန်ကသုံးနှုန်းပြောဆိုပြီးပိတ်ဆို့တန်ခတ်မှုနှစ်ခုထပ်လုပ်ခဲ့ပါတယ်လေလာသူဘာဗာရှယ်ရီကော့ဖ်က
The new sanctions were kind of more
ခုသစ်ထချတဲ့ပိတ်ဆို့မှုသစ်တွေကယင်ဒေါ်လန်ထရန့်ဆိုရလင်းနစ်တောင်းချခဲ့တဲ့ပိတ်ဆို့မှုတွေတဲ့ပြင်းထန်ပါတယ်ရုရှားကလည်းဒါကိုသိပါတယ်ရုရှားကဒါကိုဒေါသထွက်ပါတယ်ဘာလို့ဖြစ်ကုန်တယ်လဲဆိုတာရုရှားစုကလည်းနားမလည်ပါဘူ
းတစ်ချိန်တည်းမှာပဲရုရှားကလည်းဘိုင်ဒန်အစိုးရကိုစမ်းသပ်တဲ့အနေနဲ့ယူကရိန်းနယ်စပ်နားကိုစစ်သားတသိန်းဆေလွတ်ခဲ့ပါတယ်လေလာသူလယ်ရီစပါတိုက
He knows that inevitably
သမရယာရူအစာပိုင်းမှာရုရှားနဲ့တရုတ်လိုနိုင်ငံတွေကဆန်းသက်တဲ့အနေနဲ့အကြအတဲတွေထိတ်တဲရင်ဆိုင်မှုတွေလုပ်မယ်ဆိုတာသမရဘိုင်ဒန်ကသိပါတယ်။ဘိုင်ဒန်အနေနဲ့ဓာတ်တွေကိုကြိုတွက်ထားပြီးတော့တခြားအင်အားကြီးနိုင်ငံတွေမလုပ်ခင်အကွက်တွေကိုကြိုရွှေ့ထားမယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်မှာခေါင်းဆောင်အစ်တက်ပြီဆိုတာသတင်းစကားပေးတာမျိုးပါ
။သမရဘိုင်ဒန်လက်ထက်မှာအမေရိကန်နဲ့ဆက်ဆံရေးယိုယွင်းသွားတယ်လို့ရုရှားနိုင်ငံမော်စကိုမြို့ကန်တွေကမြင်ပါတယ
်
ကျွန်တော်သူ့ကိုမကြိုက်ပါဘူးရုရှားနဲ့ဆက်ဆံရေးမှာသူကရန်လိုတယ်လို့မြင်တဲ့အကြောင်းပြောသွားတာပ
ါ
ရုရှားကိုအကောင်းမမြင်ဘူးဆိုတာကျွန်တော်သိပါတယ်ဒါကတော့ကျွန်တော်သိတဲ့ကိစ္စပါလို့ပြောသွားတာပါတရုတ်နဲ့ဆိုရင်လည်းရှင်ချမ်းပြည်နယ်ကဝီဂါလူမျိုးတွေအပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့ဘိုင်ဒန်အစိုးရကဆွဆွဲထားပါတယ်တရုတ်ကတော့ဒါကိုငြင်းဆိုပါတယ်ပထမကမ္ဘာစစ်တုန်းကတူရကီကအာမေးနီးယန်တပ်တန်းလောက်ကိုတတ်ခဲ့တဲ့ကိစ္စကိုလည်းလူမျိုးတုံးတပ်ဖြတ်မှုအဖြစ်လက်တလောအတွင်းမှာပဲအမေရိကန်သမ္မတကအတိအမှတ်ပြုခဲ့ပါတယ
်။ It's a consequential decision. It won't make it easy.
ဒါကအကျိုးဆက်များတဲ့ဆုံးဖြတ်ချက်ပါ။အာမေးနီးယားကိစ္စကြောင့်တူရကီနဲ့ဆက်ဆံရေးမပြေဖြစ်နိုင်တယ်လို့ရှင်ကျန်းကိစ္စကြောင့်တရုတ်နဲ့လည်းပြည်လည်မှာမဟုတ်ပါဘူး။ဘိုင်ဒန်ဆိုရအတွက်ရောကမ္ဘာအတွက်ပါအရေးကြီးတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ဖို့လိုပါတယ်။ဒါကြောင့်ဒါဟာရှုပ်ထွေးပါတယ်။နောက်တစ်ခုစဉ်းစားရင်လေကျမတို့မြင်ကျင်တဲ့ကိစ္စတစ်ခုဖြစ်တဲ့ဘာနဲ့အလဲအလှယ်လုပ်မလဲဆိုတဲ့ကိစ္စမျိုးတွေဖြစ်လာနိုင်ပါ
တယ
်အခုလောလောဆယ်မှာတော့သမ္မတဘိုင်ဒန်အစိုးရအနေနဲ့ဥရောပမဟာမိတ်တွေနဲ့နိုင်ငံရေးတာတာရာရာရှိနေပါတယ်ခင်ဗျာ
မကောဗစ်ကရောဂါတကျော်ပြန်ကူးစက်နေတာဟာဆူနာမီလှိုင်းလိုတားဆီးမဲ့ဖြစ်လာနေတယ်လို့အိန္ဒိယနိုင်ငံဆေးရုံတစ်ခုရဲ့ကြောက်ကတ်ဌာနအကြီးအကဲတယောက်ကပြောပါတယ်။ဆေးရုံတွေဟာကရင်လည်းမရှိအောက်ဆီဂျင်လည်းမရှိတော့တာကြောင့်နောက်ထပ်လူနာတွေလက်ခံလို့မရဘဲဖြစ်နေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုကအိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီကလူနာတွေဖြစ်ရှင်နေတဲ့ဆေးရုံတွေဟာအောက်ဆီဂျင်အလွန်အမင်းလိုအပ်နေပါတယ်။ဧပြီလနှောင်းပိုင်းတိုင်းပြည်ထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဆူနာမီလိုင်းဖြစ်လာသလိုညရင်းချင်းနောက်တစ်ကြိမ်ပြန်ပြီးတော့မြင့်တက်လာနေတာဟာလေးရမြောင်ဇက်တိုက်ကမ္ဘာကူးစက်မှုစံချိန်ကိုချိုးနေပါတယ်။ DK ရှမားရဲ့အဖေကကိုဗစ်ရောဂါဖြစ်နေပါတယ
်။မေရေပီတာဂျီ70 years old ဟဲ။အောက်ဆီဂျင်ကစလန်ဒါဘလက်မေခရီးဒါ
။ကျွန်တော်ဖေကသက်80ရှိနေပြီ။မနေ့ညတော့ကကျွန်တော်အောက်ဆီဂျင်ပူးကိုမှောက်ခိုးဈေးကနေပြီးတော့ရူဘီ4000နဲ့ဝယ်ခဲ့တာအခုကုန်သွားပြီ။ဆေးရုံမှာဂရင်ရှိသေးလားလာကြည့်တော့လေဒီမှာဂရင်ရောအောက်ဆီဂျင်ရောမရှိတော့ဘူးအခုမှောင်ခိုဈေးမှာတော့မှအောက်ဆီဂျင်ကပြတ်နေပြီ
အိန္ဒိယနိုင်ငံဟာကပ်ရောဂါရဲ့ဒုတိယလှိုင်းတန်းကိုအလူလဲခံနေရပြီးမြို့တော်နယူးဒေလီမှာဆိုရင်၄မိနစ်မှာတယောက်နှုန်းနဲ့ COVID-19 ရောဂါနဲ့သေဆုံးနေကြရတာပါဒေါက်တာရှာရက်ကပန်တာမက်ဆေးရုံမှာတာဝန်ကျပါတယ
် 10-12% are unregular oxygen demand
covid luna 20 ဝန်းကျင်နဲ့တခြား luna 10ယောက်12ယောက်ဟာအောက်ဆီဂျင်ကိုပုံမှန်ပေးနေရသူတွေပါဈေးမှာ luna အားလုံး60ရှိတယ်ကျွန်တော်တို့ကအောက်ဆီဂျင်ကိုချက်ချင်းရဖို့လိုတယ်လူတွေအကုန်လုံးကလည်းအောက်ဆီဂျင်ရဖို့ပြေးလွှားပြီးတော့လိုက်ရှာနေကြတာပဲဒါပေမဲ့ဘယ်မှမရဘူးလုံးဝကြမရှိဘူ
းအိန္ဒိယနိုင်ငံမှာပိုးထွက်အတီးပြူ luna တွေအများများလာနေပြီးဒီသတင်းပတ်နှောင်းပိုင်းမှာ24နာရီတွင်3သိန်းခွဲလောက်ကူးစက်ခံရပါတယ်။ဒါဟာလေးအမြောက်ဇက်တိုက်စံချိန်ကျိုးအောင်တက်နေတာဖြစ်ပါတယ်။အောက်ဆီဂျင်လည်းကုန်လူနာကရင်တွေလည်းမရှိတော့တာကြောင့်ဒေလီကဆေးရုံတွေမှာသာမကတနိုင်ငံလုံးကဆေးရုံတွေမှာပါလူနာတွေကိုထပ်ပြီးတော့လက်မခံနိုင်ပဲဖြစ်နေရပါတယ်။ဒေါက်တာ DS ရနာကနယူးဒေလီမြို့ကစာကင်ဂါရမ်ဆေးရုံကကြောက်ကတ်ဌာနအကြီးအကဲပါ
I think we are this is really tsunami now what away aandhi ki tarah
tika yoga ha deke tsunami ba bae ka yoga dutiya line ha tsunami line lo yauk la bi chet chin mae ba ma so a kong long lo atta de ji phit la ba de di the ma oxygen ga raw a ye chi song ma bae se yong se gan gadin a ya a long ga lo at ni de law ba ma ma shi raw ba u a ye chi song ga oxygen ba bae chano lo ma le 3 ye 5 ye 6 ye deke sit khin ni ya da ba တန်ပြည်တဲ့ကဆေးရုံတိုင်းဟာလုံးဝကိုဒီယောဂါနဲ့စစ်ခင်းနေရတာပါ။
တင်းဒီယာနိုင်ငံမှာညာရင်ချင်းလူပေါင်း3000နီးပါးသေဆုံးခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့ကအထိပိုးကူးဆက်တည်ပြုလူနာ18သန်းနီးပါးနဲ့သေဆုံးသူ2သိန်းနီးပါးရှိလာပြီဖြစ်တဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ရှင်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တော်ရှိမှာပြအခုတော့ပတ်စင်စီစဉ်တွေကိုလှည့်ပြီးတင်ဆက်ပါတော့မယ်မြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုထင်ဟတင်ဆက်ပေးနေတဲ့ဒုတန်စီစဉ်နဲ့စတင်ပါမယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မတရားဖန်ဆီးခံရတဲ့ဖြစ်စဉ်တွေကိုဒို့တန်ကရှာဖွေဖော်ထုတ်ထားပါတယ်ဆရာနာရှင်ရဲ့လက်ကင်တုတ်လုံးကြုံရေးတက်ခွဲတွေဟာသူတို့ဖမ်းမဲ့ဆွဆွဲခံရသူကိုလာပြီးဖမ်းတဲ့ချိန်မှာအိမ်မှာမရှိခဲ့ဘူးဆိုရင်ရှိတဲ့မိသားစုဝင်တွေကိုဖမ်းဆီးခေါ်ဆောင်တဲ့ဖြစ်စဉ်တွေအများအပြားဖြစ်လာတာကိုမြင်တွေ့ရပါတယ်။ဒါဟာတစားကန်လို့ဖမ်းဆီးတာဖြစ်ပြီးတော့ဥပဒေနဲ့မညီပါဘူး။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
ဒီမှာအကူလာရှာတယ်မတွေ့တော့ကြတော့သူ့မိန်းမနဲ့သူ့မျိုးဆွဲသွားတယ်သူတို့ဒီကမ်းမှာတည်င်းရလို့ဆိုပြီးတော့လာရှာတယ်အဲ့မှာပါတယ်တည်င်းရတယ်ဆိုပြီးတော့ဝင်ရှာပြီးသူတို့အကုန်ဝင်ရှာပြီးတော့အတိုင်းကြီးတွေ့သွားတော့သူတို့ယူပြီးတော့ဒီမိန်းမကတော့ခဏပဲထိန်းထားတယ်ဆိုပြီးခေါ်သွားအချင်းတည်းကမှမလည်းမတွေ့ရ
မောင်ဖြစ်သူကိုဆေးအုပ်စုရဲ့လုံခြုံရေးအဖွဲ့ကပြန်ပေးဆွဲတာခံလိုက်ရတဲ့အမျိုးသမီးကပြောပြတာပါသူမရဲ့အကိုကိုဆန္ဒပြလူငယ်တွေရဲ့ရှေ့တန်းအတွက်ဒိုင်းလုပ်ပေးတဲ့ဆိုပြီးတည်င်းပေးခံရတာကြောင့်မက်လာဆယ်ရက်နေ့မှာအာနာရှင်လက်ကင်တုပ်စစ်သားနဲ့ရဲတွေကလာဖမ်းခဲ့ပါတယ်။အိမ်ထဲဝင်ရှာပြီးသူတို့လာဖမ်းတဲ့သူမရှိတဲ့အခါအိမ်မှာရှိတဲ့မိန်းမနဲ့ညီတို့ကိုဖမ်းသွားတာပါ။ခဏပဲခေါ်သွားမယ်လို့ပြောခဲ့ပေမဲ့အခုတော့ပုံမှန်တက်တရားစွဲခံလိုက်ရပါပြီ။ပုံမှန်905နဲ့စွဲခံရတယ်လို့ကြံခဲ့တဲ့မိသားစုဝင်တွေကတည်ထားကြပါတယ်။မက်လာဆယ်ရက်နှစ်တည်းရဲ့အဲမှာပဲသူမအကိုရဲ့အလုံယုံကအလုံသမား900ကိုလည်းတခါတည်းဖမ်းသွားခဲ့ပါတယ်။သူတို့ကလည်းဖုန်းနဲ့စစ်ဆေးပြီးဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်တာတွေတွေ့ရတယ်ဆိုပြီးပုံမှန်တက်တရားဆွဲထားပါတယ်။အခုလိုမတရားဖမ်းဆီးခံရတာတွေကြုံပြီးနောက်မှာတော့ကျန်ခဲ့တဲ့မိသားစုဝင်တွေမှလည်းစိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေခံစားနေကြရပါတယ်
။စိတ်ကတော့ဘယ်လုံခြုံမှအများအောင်ကောင်းပြအောင်လည်းမရအောင်အများအောင်ကြောက်နေရဘူး။သူပြောမယ်ဘန်ဒဲဆိုရင်အကုန်ကြောက်ရပေါ့သူတို့ဘာသာနေနေအကုန်ကြောက်နေရသူစိတ်ငင်းငင်းကိုကြောက်နေတော့ဟုတ်ကဲ့လုံးချုံမှုလည်းမရှိဘူးပေါ့
တစားကန်လို့ဖန်ဆီးသွားတဲ့အဲ့ဒီသတင်းတွေကိုဒို့အတန်ကစူးစီးကြည့်ရမှာတော့ဆယ်ကုချက်မနည်းရှိနေရကိုတွေ့ရပါတယ်
ပြည်မျိုးမှာတော့တန်တရားနဲ့ဖမ်းလို့သူကိုမတွေ့လို့ဆိုပြီးမိခင်နဲ့ညီဖြစ်သူကိုဖမ်းဆ
ီးတဲ့မှာမက်လာ9ရက်နေ့ညက NLD ပါတီရဲ့ရွေးကောက်ခံအမတ်ယခု CRPH အဖွဲ့ဝင်ဦးစီးသူမောင်ကိုဖမ်းမမိလို့အဖေဖြစ်သူကိုရိုင်းနဲ့ဖမ်းဆီးသွားခဲ့ပါတယ်။နောက် CDN လုတ်ပြီးတင်းရှောင်နေတဲ့ဖအံမျိုးကဆီယာမရဲ့မိသားစုဝင်ကိုတစားကန်လုတ်ကဆီယာမကိုဖမ်းခဲ့ပါတယ်။ဒို့အတန်ကတွေ့ရတဲ့သတင်းတွေမှာသမီးမကြွေးလို့အမေကိုဖမ်းတာ၊တားကိုမကြွေးလို့အမေကိုဖမ်းတာ၊အမျိုးသားကိုမကြွေးလို့ကလေးနဲ့ဇနီးကိုခေါ်ဆောင်သွားတာ၊ကလေးရှိမှမိဘကိုနှိပ်စက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေပါဝင်ပါတယ်။ဖမ်းဆီးခေါ်ဆောင်မှုတွေမှာလည်းနမဲတူတူကိုမှားရင်ခေါ်ဆောင်ပြီးရိုင်းနှက်တာတွေရှိသလိုဖမ်းချုပ်ခံထားရတာလည်းရှိပါတယ်။ဒဇာကန်လို့ဖမ်းဆီးခေါ်ဆောင်ခံရသူတချို့ကိုပြန်လွတ်ပေးရမျိုးရှိပေမဲ့တချို့ကတော့ပုံမှန်တက်တရားဆွဲခံကြရတာပါ။ကိုကျော်ကျော်ကတော့
ตัวเดินไปเขียนยาบีงานยังงานการเนี่ยเพื่อนสิเขียนยาเมื่อสิ่งเดียบานีรักกูตัวเดินไปจ้าลาบีจุดที่เขียนยาไปเอ็มอาจจะเงยตัวกูเพื่อนนี่แหละแล้วก็ยังเชื่อเนี่ยสิ่งเดียบานีรักกูตัวมีตาสูไลเต็งเช้านี่จ้ายาไปตัวก็ตรงมาเลยก็ยุ่งสุดเลยจิโนว่าเลยป่ะนะก็จะสิ่งโคตรเลยมั่วเปล่าจิโนว่าเลยแต่ละมั่วเปล่าแต่งงานพ่อหลวงจิโนเลยก็มั่วจิโนว่าโคตรละจิโนว่าไม่ใช่หนูไม่ใช่บุญเดียวมีเลย ทำมาพูดเนี่ยจันทร์เราเนี่ยป่ามาไหนไงติดตีเลยก็พูดอย่างนี้ก็รู้ปัจจุบันมาเลยยัดที่เราจันทร์เราอ่ะอันนี้ปาร์ตี้มาคุยด้วยเซ็งปาร์ตี้เลยมั้งอ่ะพี่อะไรมั้งจันทร์เราจันทร์เราตอนนี้เรามาตั้งนิสสาระวันนั้นเลยเอาที่พอเนาะจันทร์เราตั้งเราเท่ากันเดียวมีดมีเดียวกันแต่ในเดือนที่มาจันทร์เราอ่ะลูลูมีด้านสอบเจ้ากูพิสูจน์มาแล้วไอ้ตัวเนี่ยซีซีมูเอ็มซีมีเนี่ยมูเอ็มซีจันทร์เราอ่ะลูลูอ่ะพิจารณาเสร็จแล้ว
ก็จะเจอฮะนี่จะเอาตัวมาตัวผีไปรอมีด้านซูงเงยจวดที่ก็ใช่นี่ฮะตัวโมสนาพี่เบอร์มามาปานังเงี้ยบ่าวถ้าพี่แม่อาณาเชิงก็มาลูลาเจ้าเนี่ยพัฒน์แต่มองดีสั่งเจนาร์ไปรอลูกเก็บไว้ถ้ากูตัดเห็นไปขยันอะไรบ่าตัวเราเยอะกว่าเนี่ยนี่น่าก็เชื่อกว่ามาตัวเราตัดเห็นไปขยันดูต้องยากคนนั้นเสียชีวิตแล้วตัวก็เปลี่ยวไว้จู่มาช่างแม่นี่แกตัวเองก็รอเอเบรล่าเสียชีวิตนี่มาเพิ่งขยันไปตรงนี้เลยแล้วเนี่ยก็ ง่ายเอาปลาตัวเอ๋ลูกกูจะจ้องกับพี่ไว้มาที่มันนี่มูดตาปีนี่อ่ะแต่โอ้ยเนี่ยโอ้แต่เนี่ยชีลูกตาที่มาโอ้ที่โอ้มีเจ้าหนุ่มงาบาร์เรามาปาร์มเมนูเนี่ยตุ้ดตาจันรัวปีนี่อะไรมาเชียบอ่ะจันทร์สีมาโจ้ที่นี่ลมลมนั่นเพียงตัวกูเซนปีเลยจู่เลยมีจ้าหนุ่มมาหอบอ่ะแต่เมื่อโอ้โหเรื่องนี้ก็เซนปีตัวกูจันรัวปีนี่อะไรก็ไอ้ตัวแบบพี่มาว่า
เดี๋ยวคุณมีดาวด้วยเลยสุดเลยเอาไปยังไงนี่ถ้าดูเที่ยวแต่เนี่ยจะมีคนนี่จ้าหรอบ่พวกนี้เนี่ยเป็นสัตว์เลยสัตว์ยาหรอบ่เนาะลูกเดียวก็เพื่อนสิยามะนั่งงานได้แต่อุยลุลละคนก็ชอบพาไปลงไหนเอาเสียอุสุกะตัวอาณาเต็มวิจิมจามีเฟฟรีสตงยามะนั่งลุลลงอุยปงมาตงวัวเชี่ยสังเกตไปเอ็ดดี้ลุยเชี่ยสังเลยเดี๋ยวฮะลูกเดียวก็เอ็งเนี่ยเว้ยมีตัวเพื่อนสิ่งตัวเพื่อนนั่งเว้ยไปไล่ตัวไปนั่งลุลลงปงมา
ง่ะคนเนี่ยเชื่อกับพี่ตีน่าจ้าอดีตแต่เดิมมาบ้าไปเว้นเพนน่ะแต่ยังคงมีเจ้ามาบ้าไปแต่สั่นลีน่าอินเทอร์จอบีช่วงนั้นท่านเนี่ยเชื่อไม่ยุ่ยเอ็งเดียวเว้นเสบีจะซีเว่ยตีน่าไปลงแม่สวยตบบอบใช่ปะเลยดูเดียวกับพันซีตีน่ายามะพันซีเอ็ปเว่ยสิ่งไรน่ายามะเชื่อจีโก้อาจารย์พัสเซอสุก้าไรน่าเจ้ามาชีไปลงในยาโก้ตัวยาเร่ลูกนี่น่าดูเรื่องจ้ะอุบลีสัญญาโกนีเป็นเรื่องเอ็ปเว่ยกันเนี่ยตียาบ้าเลย
ทั้งนี้อะไรเปล่าเนาะนั่นไม่ใช่จ้าโอ้ซาลงว่าพันลมยาบ่าวแต่เรื่องจังหวะที่อุบลมาเลยมันเปลี่ยนทางกันละโอ้ซาโอ้ตาอุบลตัวเองพี่อุบลมาเลยคุณดูท่าอะไรมาชิวแต่ที่บริเวณนี้เต็มไปด้วยเรื่องลูกเพี้ยนเลยเลยที่ยามละตัวเราเออโอ้ปอนเนาะที่บริเวณจะสักการ์ชาตัวเราบ่ hostage ปอนเนาะที่จะสักการ์ชาตัวเราเพี้ยนเลยเรื่องมีวิเศษได้ดอกจังหวะ
โอ้โหก็เนาะโอ้ถ้าเราตัวเกี่ยวกับจังหวะที่ดูเที่ยวซื้อซื้อเราไม่สวยอารมณ์บุรีจังหวะที่มันยาวเลยเนาะส่วนเราถ้าจะมุ่งตัวเกี่ยวกับอุโมงค์ที่ดูเที่ยวพันมาส่วนไอ้ดูเที่ยวแบบทั้งผู้ใหญ่ตัวเป็นตามอุโมงค์ที่อาศัยได้ทั้งที่สวยนะมาอุโมงค์เนี่ยมีจังหวะที่ทั้งสี่อย่างมีเลยโอ้รัวไปเลยไอ้ลูกเปลี่ยนไปส่วนพันสี่ที่อาศัยขยายเนี่ยน่าดูตัวโชว์เลยอุโมงค์จะยาวอากุญย์เป็นเลยตัวเช่นเนี่ยเพื่อการไล่
က်စီကိုပြန်လည်တရားစွဲဆိုနိုင်တယ်လားဆိုတဲ့မေးခွန်းကိုတော့သူက
ရတာပေါ့ဒါပါပြောလို့ဆိုဒါပြန်ပြီးဆွဲတယ်လို့မှတ်ယူလို့ရတယ်လေဒီလားဆိုတော့ဒါကြောင့်မလို့ဟိုဘယ်လိုပြောမလဲတချို့တော့ကိစ္စရက်တွေမှာဆိုရင်ဒါဒီနောက်ပိုင်းမှာဆိုရင်တော့ဒါမျက်နှာတက်တယ်အလူတက်တယ်ကိုကိုရံရတက်တယ်ဖြစ်သွားလိမ့်မယ်လေ။နော်။ဆိုတော့ပြီးတော့နောက်ချက်တစ်ခုကကျတော့ကျွန်တော်တို့တချို့တော်တော်များများနားလေထားတာနောက်ကျောင်းပြန်အာနာတက်ရောက်လို့မရအောင်လို့ပြောတာလည်းရှိတယ်။ဆိုတော့ရာဇဝမှုကနောက်ကျောင်းပြန်ပြောတာပေါ့။ရာဇဝမှုတစ်ခုဖြစ်ပေါ်လာပြီဆိုရင်သူ့မှာကာလစီကံတဲ့ဥပဒေဆိုမရှိဘူး။ကာလစီကံတော့မရှိဘူး။ပြောစင်တာကလုံခဲ့တဲ့အမှုမဆွေဖြစ်သွားတဲ့ကိစ္စအခုလည်းတရားပြန်ဆွဲလို့ရတယ်။ဒါတော့ဟိုခံရတဲ့သူပေါ့နော်ကာယကံရှင်ကိုမိုက်ကိုတော့တရားဆွဲဆိုမယ်ဆိုရင်တော့ဒါဒီပြန်လဲပြီးတော့မှဟိုကျွန်တော်တို့ပြန်ပြီးတော့မှဟိုဘယ်လိုပြောမလဲကောင်တာပြန်ဖွင့်လို့ရတဲ့ကိစ္စရတစ်ခုဖြစ်ပါဒါနဲ့အဲ့ခါကျရင်တော့ကျွန်တော်တို့လေးပုံထုတ်ရမှာပေါ့ပြန်ဖွင့်စီရဟိုကင်ပြီးတော့မှအမှုဟိုဖွင့်ပေးမလဲပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွေကအခုကဟိုဘယ်လိုပြောမလဲဟိုလိုက်နာရမယ်စီမီစီကန်တွေကိုမလိုက်နာတဲ့အဖွဲ့အစည်းကကျမတို့ဟိုတိုင်တန်းရမယ့်အဖွဲ့အစည်းလို့ဖြစ်နေတယ်
ตามมุ่งที่โลกตัดเย็นไปแต่งจากขยะไปมีตาสุดขวัญตัวพิจารณาช่วยไปเต็มเช้าในยาเรกูจะจ่อการอตัวหน้ากันตัวสวยงามจังจานในยาบาร์เลยฉันรู้ว่าฉันรู้หน้ากันฉันรู้มาเลยสิโอฟิวชั่นแบบนี้สิเลยหน้ากับแบบนี้สิเลยดูสุราเลยกูหน้ากับกูชอบกูนี่จะอะไรรู้ไปชอบกูสิสิสิหน้าอะไรจุดที่มันอะไรหน้าอะไรสิทำไมโอ้ฉันรู้กูพี่เนี่ยนี่ท่าฉันรู้หน้ากับกูฉันรู้มาไปหน่อยโอ้กินสายยาแบบเดียวกับ
อันนี้หน้ากูกินสายยาแบบไปว่าตัวฉันรู้หน้ากูเลยฉันรู้ไปใครด้วยอันนี้รู้เพียรว่าฮะจ้ะฉันรู้เพียรว่าเห็นเหรอฉันรู้มีการรู้สิ่งที่มันไม่ค่อยมีเลยแต่ว่าพันสิ่งมีการรู้เนี่ยจ้ะแต่ยามยามดามุกมีอะไรเนี่ยจะตัวก็รู้มีอะไรเจ๊สิเย่มีอะไรเจ๊สิเย่เดี๋ยวนี้ที่เราไม่สวัสดีมีอะไรนั่งกูนั่งไม่สวัสดีเอามีอะไรไม่สวัสดีมีอะไรเจ๊สิเอามีอะไรเดี๋ยวนี้ยามตาตัวยามเดินลำไม่เชิงใจ
ยาดามุชิมิลิมิโอลินคู่ติดสับปีกันในซีซั่นนี้น่าสนใจอยู่เช่นเมื่อรู้ดูตามเพื่อตาริกาเมื่อเรามาเรียนดูตามตั้งเลือกซีซั่นนี้ฟรันเตียมยามายเว็บไซต์เนี่ยเฟซบุ๊กสัมมนาเรียนดูตั้งเนี่ยเฟซบุ๊กสัมมนาซังคลาวยูทูบอันจุนูกันนี่เลยวิ่งยาวน่าสนใจมากที่ตลอด ฟิวเอก้าทุเรนเนตวิดีโอซีซั่นมาเลยเสนอเนี่ยกูนายกันนี่เสนอไอกันนี่คนนายดูมาเลยน่าเสนอไหมเลยดีซีซั่นโอ้ยมานั่งยันสายันเนี่ยด่าเล่นแต่ยงเนี่ยสุสานพุ่มพิวเอเนี่ยผู้บังสังเลยเอเจนซี่เอสดีซีก้าเป็นมุกุนีทับีฟรันเดียมมานั่งฟอนเดชันฮิรันเจโรก้าผู้บังเดซัตตาพิบาร์เลยน่าดูแบบดูมาเลยสาวมีน่าเสนจ้าบุกให้ก่อจมาเลย
ดูแต่ซีซั่นกูน่าสนใจจ้ะเจสุตมาเลยเช่นดูแต่ซีซั่นกูน่าสนใจอะไรพี่ปาร์คเนี่ยคุณสับปีรอสเนียบ้านสกวันซีซั่นกูจะสับปีบ้างไหมยามันเองก็มาฟีวายล่ะเตียนี่สิ่งต่างๆนี่บีรออาณาเต็มปีเรนเอาไปปีเรามาสนับปีกังวลหูเลยจีเจปอลากิดลูเวปีบ่ายเอามีมารีจามาเลยตอลิลลูกขับพี่บีรอปีเรื่องอาสนับปีมือกูคุณยี่ทับไปนารีเราตั้งใจอ่านงานไล่ยามาเสียอาณาเต็มหูกูกังวลลูกชาลารีลูกลาจาวาเลย ดีเทมารอมีมาพี่บ้ามาหอบเนี่ยพี่บ้ามาเวจีเป็นอะไรมีมาหน่วยว่าแต่ละลุงเรียบว่าตอนนี้เซเว่นจะสานเนี่ยเตรียมจะจับพี่ลาจาวาเลยแต่จำลูดีบัสเนี่ยยาวไปสักวันซีซั่นมารอมีมาอีเตเตจะจับลูกชายนี่จ้าเลยบริการพี่ลองซูอินเดียนาปีเนี่ยก็เชิญลุงเรียบเลยลุงเอกของสาวดูพี่เตจัสติน
แดงเนี่ยมาสู้มีมองสุดตัวสุนีทาวาเลยน่าสนใจว่ะมิงลาวาจัสตินทันเชนพี่โอเอ็มยามาไว้ซีซั่นเนี่ยจูซูวาเลยเช่
Okay, Minglava, tu yang awak tanya balik mak.
Aku justin mau beli naga di zaman yang masa anak tempu ni pada biro Amerika masih jare zaman dia lirik ramai yang tempu sewen dasar ni jare di se anak tempu sanjung lo shampu ni ada jauh jauh lo ni jare polis ro justin ngah Indiana police masih de chain lumiu Taiwan ye lumiu kau sampai apa barai ro. Eri ma justin apa awen di chain lumiu di jama di apa ma lumiu sewen dasar ni jare polis ro aje zon ti biasa sih.
Okay, ma so pertama song ini ne sewen จะซาชีเลยสุดเลยครับเจ้าเช่นเดียดามเอ้ซิกวินซาดาเทปูเปล่าเลยน่าจริงคันซายาเลยอายานุคันซายาเลยสุดละจันโอเทปเจ้าเช่นมาเลยจันโอรู้ดีอินเดียนาโพลิสมิวมาสานะปัจจุบันสมเจ้าร้องเมลโลตัวรู้ซีอุนเน็กเช่นมานัมเบอร์ที่เข้าสั่งเรื่องลุงเอริพีเดไลอากงล้วนนี่นั่นเซ่20 years old 25 under 30รีบอนอ่ะจันโอรู้อับปาวิน ส่วนการจะลุงเอริอายันซิกเวนซาเร่ข้างสองหมู่ไปอยู่ดาวน์อยู่ได้เหรอจันโออ่าจุยาเลยบ่เนาะส่วนอ่าจันโอเป็นลูกพี่ของเรื่องลุงเอริอ่ะข้างกันนารออายานูอ่าจีน่ามีเดอ่ะที่การที่เอเมลมาสโลชินสานับจาราวีอ่าจิงปองมันเนอร์บุตัวรู้มีอาตัวเป็นลุงเอริอู่สาวเนี่ยพิลเชนจันโอรู้ยงนี่มาอ่าจันโอรู้อัลลุกลุกได้ยงนี่จังเตเตจังนี่มาทายน์ตะปิกดีซาลุกเดพิลเชนจันโอรู้จังอุปเสียจีดีบ่เนาะจังอุป Principal President Liu Sarijila Jare Piloshin Sidan Senator Congressman Trurisimale Sarijire Piloshin Bunette Sanyate Sanjang Bono Jipama Bima Pipanire Ajang Liu Miawi Biro Tete Jojo Hook Siara Ujano Tuyare Janole Editia Tayao Bawin Bono Hoke
So ကို Justin ပြောခဲ့သလိုပေါ့နော်ဒီမြန်မာအရေးကို American မှာရှိနေ Indian Police မှာရှိနေတဲ့လူတွေပို့ပြီးတော့မှတိလာအောင်နားလည်လာအောင်လို့ကြောင်းနေမှာလောက်ကြရဲဆိုတော့အဲ့ဒါဆယ်ကျော်သက်လူငယ်တွေဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမျိုးလုပ်နေတဲ့ဒီဆယ်ကျော်သက်ပေါ့နော်ကြောင်းတက်နေတဲ့လူငယ်တွေရောဘလောက်များလဲရှင်ဒီလိုလှုပ်ရှားမှုလုပ်နေတဲ့လူတွေကဘလောက်များလဲရှင်
အဟုတ်တယ်အမပြောတယ်လို့ပေါ့နော်ဦးဆောင်တဲ့လူတွေကစေချောတက်တည်ဖြစ်တယ်အာဒါမဲ့အာကျွန်တော်တော်တော်အာလူဦးရေပဲနေရောက်ဆိုတော့အာအတိအကျတော့ပြောလို့ခက်တော့ခက်တယ်ဒါမဲ့အာများတယ်များတယ်အာကျွန်တော်တို့အင်ဒီယားနာအာပိုလစ်မှာဆိုလို့ရှင်ဖယ်ရီတောင်းရှစ်ဆိုတာရှိတယ်ဖယ်ရီတောင်းရှစ်မြို့နယ်ပေါ့နော်အဲ့ဒီမြို့နယ်မှာ2 high school ရှိတယ်ပြီးလို့ရှင်မူလာဒန်အာအလေဒန်ကျောင်းတွေအများကြီးရှိတယ်ပေါ့နော်အဲ့မှာကျွန်တော်ချင်းတွေအာဆိုလို့ရှင်အယောက်9000600,000လောက်ကြောင်းတက်တယ်ဆိုတော့အဲ့ဒီလူငယ်တွေကအရန်ကိုတက်တက်ကြောကြောပါဝင်လာကြတယ
် Justin ဆော့ဆော့ကပြောသလိုပေါ့နော်ဒီ America မှာနေနေတဲ့ချင်းလူငယ်အများစုကအဲ America မှာဟိုငယ်ငယ်လေးတွေကနေသူတို့မိသားစုနဲ့ရောက်လာကြတယ်အများစုကတော့ဒီတက်ပြနိုင်ငံမှာအခြေချတဲ့ဒုက္ခတွေအနေနဲ့ရောက်လာကြတဲ့သူတွေပေါ့လေဆိုတော့နောက်တစ်ချို့ကလည်းဒီမှာမွေးကြတာပေါ့ဆိုတော့အဲ့လိုမျိုးမြန်မာနိုင်ငံနဲ့ဟိုအဆက်ဆက်ပေါ့လေအလှမ်းဝေးတဲ့လူငယ်တွေကအခုလောက်ထိဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စအပေါ်မှာစိတ်ဝင်စားရှိနေကြတာကရောဘာကြောင့်လို့ထင်ပါလဲရှင
် Okay I really love that question အရန်ကြိုက်တယ်အဲ့ဒီမိကွန်းတို့ဘာဆိုတော့အရန်ကြီးကြီးတယ်လို့လည်းကျွန်တော်ထင်တယ်ဘာဆိုတော့များတော့ဖြစ်ကျွန်တော်ကိုယ်တိုင်ပေါ့နော်အာတကယ်ဆိုလို့ရှင်အာ status အရာအမေရိကန်နိုင်ငံသားဖြစ်ပြီပေါ့နော်ဒါပေမဲ့ကျွန်တော်အရန်encourage fit data ကိုပါလဲဆိုလို့ရှိရင်တော့ဒီကိစ္စဖြစ်ပေါ်လာတဲ့အချိန်မှာကျွန်တော်တို့ဒီနိုင်ငံမှာကြီးပင်းလာတဲ့ကလေးတွေလူငယ်တွေရဲ့လှုပ်ရှားမှုအရန်ကိုဖွင့်အားရစရာကောင်းတယ်ဆိုတော့ကျွန်တော်ဆိုလို့ရှိရင်ခုနပြောသလို16နှစ်ထိပဲပမာပြီးမှနေခဲ့တယ်ဆိုတော့ကျွန်တော်အခုဒီ Indianapolis မှာအရန်ကိုဟိုလှုပ်ရှားနေတဲ့လူငယ်တွေကတော့2နှစ်3နှစ်4နှစ်ကြရည်နေစားရောက်တဲ့လူတွေဖြစ်တယ်တချို့ဆိုလို့ရှင်ဒီမှာမွေးတဲ့လူတွေရှိတယ်15နှစ်16နှစ်သားอยู่လူတွေဆိုလို့ရှင်လေ high school ကလေးတွေဆိုလို့ရှင်သူတို့အရာနို active ဖြစ်နေကြတယ်ဒါပေမဲ့ဘာလို့အဲ့လောက်ထိသူတို့မှာအဆက်အသွယ်မရှိတော့တဲ့နိုင်ငံတို့ဒီလောက်ထိခင်မင်းတွေ့တာနေသေးလဲဆိုလို့ရှင်တော့ကျွန်တော်ပထမဆုံးတွေ့တဲ့ဟာတော့ they still love Burma ဗမာနိုင်ငံမြန်မာနိုင်ငံတို့သူတို့ချစ်နေစေဆိုတာကျွန်တော်တွေ့ရတယ်ပြီးလို့ရှိရင်ဒုတိယကတော့ they know where they come from ပေါ့နော် and they know who they are ဆိုတော့ကျွန်တော်အပါဝင်ပေါ့နော်ကျွန်တော်အမေရိကန်နိုင်ငံသားဖြစ်တယ်ဒါပေမဲ့လူငယ်တယောက်အနေနဲ့ကျွန်တော်ဘယ်သူလဲကျွန်တော်ဘယ်နိုင်ငံနဲ့လာလဲကျွန်တော်ဘယ်ကနေလာတယ်လို့ဆိုတော့ကျွန်တော်ကောင်းကောင်းသိတယ်ဒီနိုင်ငံမှာပဲကြီးပင်းပစီဘယ်အလုပ်ကန်ဘယ်လုပ်ပစီပေါ့နော်ဆိုတော့ခါကျတော့အဲ့ဒီစိတ်ထားကျွန်တော်တို့လူငယ်တွေအကြီးအကဲပချင်းလူငယ်တွေထဲမှာရှိရဲဆိုတော့ကျွန်တော်တွေ့ရတယ်ပြီးလို့ရှင်တတိယကတော့ကျွန်တော်တို့ဒီနိုင်ငံတို့အမပြောသလိုရောက်လာတဲ့အကြောင်းရင်းနာဒီလူမဆန်တဲ့ dictatorship government တွေကြောင့်ဖြစ်တယ်เนาะလူမဆန်တဲ့စိတ်ဆက်အုပ်ချုပ်မှုကြောင့်ကျွန်တော်တို့ဒီနိုင်ငံရောက်ရှိလာတာဖြစ်တယ်အဲ့ခါကျတော့ကျွန်တော်တို့နှစ်နှစ်သားပဲဖြစ်ပါစေသုံးနှစ်သားကလေးနေဒီနိုင်ငံကိုပဲရောက်ပါစေဒီနိုင်ငံမှာပဲမွေးနေပါစေကျွန်တော်တို့ရဲ့မိဘတွေကအဲ့ဒီနိုင်ငံအဲ့ဒီအုပ်ချုပ်မှုအဆိုးဝါးတဲ့အုပ်ချုပ်မှုစနစ်အောက်ကနေထွက်လာကြပြီးရုန်းကန်ပြောအခက်ခဲပေါင်းများစွာသိတာပဲမာဒီနိုင်ငံမှာနေတယ်ဆိုတာဟိုဟာအာပရင်လိုလာနေတာမဟုတ်ဘူးလေအခက်ခဲပေါင်းများစွာနဲ့ဒီမိဘတွေလည်းရုန်းကန်ပြောလာနေတယ်လေအဲ့ဒါကိုကြည့်ရင်လည်းโอเคဒီလိုမျိုးဘဝကျွန်တော်တို့ခုနိုင်ငံမှာမဟုတ်ပဲလေသူများနိုင်ငံမှာမိဘတွေဒီလိုခက်ခဲနဲ့လာနေကြတယ်ဆိုတဲ့ဟာကိုသူတို့ကြည့်တဲ့အချိန်မှာဒီစစ်အုပ်စုမှုပြီးလို့ရှင် dictatorship military coup ဆိုတာလုံးဝလက်မခံနိုင်ဘူးအဲ့တော့ကြောင့်တို့ပူပြီးတော့ဒီကိစ္စမှာထဲထဲဝင်ဝင်ပါဝင်လာကြတာဖြစ်တယ်လို့ကျွန်တော်မြင်တယ်ပြီးလို့ရှင်နောက်ဆုံးဘာဖြစ်လို့ဒီချင်းလူငယ်တွေအတကုံပေါ့နော်ဒီနိုင်ငံမှာတို့ရတဲ့အခွင့်အရေးပေါ်မှာအခွင့်အလမ်း you know like platform ရှိသမျှအသုံးပြုပြီးတော့လှုပ်ရှားနေတယ်လဲဆိုလို့ရှင်နောက်ဆုံးကျွန်တော်မင်းနာတော့အဲ့ဒါချင်းမလို့ခရစ်ယာန်မလို့ပြန်မနိုင်ငံလာတဲ့လူမလို့မဟုတ်ဘူးသူတို့နိုင်ငံကြီးပြီးသူတို့ကြီးပြီးလာတဲ့နိုင်ငံက freedom ကိုအစားပြည့်တဲ့လူတွေဖြစ်လူအခွင့်အရေးလူရဲ့အရေးပေါ့နော်လူသားချင်းစာနာမှုပြည်ဝရှိတဲ့နိုင်ငံမှာကြီးပြီးလာတဲ့လူဖြစ်တဲ့အတွက်ကြောင့်သူတို့လာတဲ့နိုင်ငံသူတို့မွေးဖွားတဲ့နိုင်ငံမှာဒီလူမျိုးလူမဆန်တဲ့ဖြစ်ရပြန်ဖြစ်တယ်ဆိုတော့လူသားတယောက်အနေနဲ့သူတို့လက်မခံနိုင်လို့ကျွန်တော်ကိုယ်တိုင်လက်မခံနိုင်လို့ရှိတဲ့ platform တွေကိုတုံးပြီးတော့ပေါ့เนาะဟိုတက်နိုင်တဲ့လောက်လေးနဲ့ကျွန်တော်တို့ပါဝင်လာကြတာချင်းတယ်အဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာငငယ်ကလေးရောက်လာတဲ့လူတွေပဲဖြစ်ဖြစ်ဒီမှာ15 16နှစ်ကလေးနေရောက်လာတဲ့လူတွေဖြစ်ဖြစ်ပထမဆုံးကတော့ကိုယ်နိုင်ငံကိုချစ်တဲ့စိတ်ရှိသေးတဲ့အတွက်ကြောင့်ပြောရှင်လူမဆန်တဲ့လောက်ရတို့လက်မခံတဲ့အတွက်ကြောင့်ဒီလိုမျိုးထဲထဲဝင်ဝင်ပါဝင်ကြတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဆိုတော့ Justin အဒီနဲ့ရောပေါ့နော်ဒီလူငယ်တွေကိုပို့ပြီးတော့မှမြန်မာနိုင်ငံအရေးပို့ပြီးတော့နားလည်အောင်သဘောပေါက်အောင်ရောဘယ်လိုမျိုးတွေစူးစမ်းပြီးတော့လုပ်ပေးနေတယ်ဆိုတာလည်းသိပြရရှင
်ဟုတ်ကဲ့ကျွန်တော်ဆိုကျွန်တော်ကလည်းဖျားချောင်းကလူငယ်ခေါင်းဆောင်တယောက်ပေါ့နော်ဆိုတော့ဒီလိုမျိုးပြဿနာဆဖြစ်တဲ့ချိန်မှာကျွန်တော်တို့ဖျားချောင်းမှာရှိတဲ့လူငယ်တွေကိုကျွန်တော်ဆက်သွယ်တယ်ဆိုတောင်းရအောင်ဒီကျွန်တော်တို့နိုင်ငံအတွက်မလုပ်ပြနိုင်လဲဆိုပြီးတော့စဉ်းစားရအောင်ဆိုပြီးတော့ကျွန်တော်တို့ Zoom meeting ခေါ်တယ်ပေါ့နော် Zoom meetings ခေါ်တဲ့ချိန်မှာတချို့ဆို73နှစ်74နှစ်သားရွယ်ပဲရှိတယ်အဲ့ဒီကျွန်တော်လူငယ်တချို့လို့ဆိုလို့ရှင်ပေါ့နော်အဲ့ကျွန်တော်careful တာပေါ့ဒီ73 74နှစ်ကျွန်တော်ဦးဆောင်တဲ့လူငယ်ကလေးလေးတွေကဒီပမာပြအချောင်းဘယ်လိုကျွန်တော် how am I going to explain them ကျွန်တော်ဘယ်လိုသူ
နားလဲအောင်ဘယ်လိုပြောပြရမလဲ
အဲ့လိုကျွန်တော်နည်းနည်း hesitate ပေါ့နော်ဖြစ်တယ်ပေါ့ဒါပေမဲ့ကျွန်တော်သူတို့ဆပြောခိုင်းတယ် hey whatever you feel you know နည်းအခုလက်ရှိပမာပြမှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ whatever you feel inside tell me အဲ့လိုကျွန်တော်မိခွန်းဆလိုက်တယ်ပေါ့နော် you know အမ73 74 75နှစ်ကလေးဒီလေဒီနိုင်ငံမှာတနည်းကလေးနေရောက်လဲကလေးတွေစငုံရယ်နော်ဒီလိုမျိုးသူတို့ဒီကိစ္စကိုကြားတဲ့ချိန်မှာဆိုတော့ကျွန်တော်အရန်ဘန်းစကားလို့ဖြစ်ပြီးဟာချီတော့တယ်ပေါ့ဟာချီတော့ဘာဆိုဟဲ့ကျွန်တော်ကဟိုသူတို့ကဒီကိစ္စတွေမသိဘူးဒီမှာပဲမွေးဖွားဒီမှာပဲကြီးပင်းလာဆိုဒီအကြောင်းဟိုအစားတောင်960 something ကနေစပြီးတော့ပြန်ရှင်းပြဖို့လူမယ်လို့ထင်တာဒါပေမဲ့ဒီ72 73နှစ်သားကလေးတွေကစလီစငါနေတို့ Instagram စာတုံးလာပြီ Facebook တုံးလာပြီဆိုဒီပမာပြီးကိစ္စဟိုးစစ်ကောင်လော်လာရရကတဲ့အနေအခုအထိဖြစ်ပြနေတဲ့ဟာသူတို့ဖုန်းထဲမှာစမြင်လိုက်စကြည့်လို့ရပြီတရင်းစာလို့စဖတ်နေပြီအခါကျတော့ဒီကိစ္စကိုသူတို့ခံစားပြီးစငိုတယ်ဒီစွတောင်မတောင်းခင်မှာလေစငိုကြတယ်ဆိုတော့ပြောချင်တာကလူငယ်တွေကိုအဓိကဖြစ်ဒီနိုင်ငံမှာကြီးပင်းလာတဲ့ကလေးတွေကိုအထူးတလေဒီကိစ္စတွေကိုရှင်းပြစရာတော့မလိုတော့ဘူးသူတို့ဒီလိုမျိုးအဖြစ်ပြက်ဆိုးကြီးကိုသူတို့ဘာသာတိလာတယ်ဆိုတော့အဲ့ဒီခါကတော့နည်းနည်းပရိသတ်တွေဒီပြောရဲပရိသတ်တွေကိုလည်းကျွန်တော်ပြောပြချင်တယ်ဒီနိုင်ငံခြားရောက်လူငယ်တွေလည်းခင်မနောက်ကြတော့မမအကြောင်းမြမအကြောင်းကိုအရန်သိရှိနားလည်လာပြီဆိုတဲ့ဟာကိုကျွန်တော်ပထမဆုံးပြောချင်တယ်လူငယ်ပိုင်းကိုတော့အဓိကအဖြစ်တော့တတ်နိုင်တယ်လို့ခေါ်အားပေးကြတယ်ပေါ့နော် each other encouragement လုပ်ကြတယ်သူတို့နဲ့တက်ဆိုင်ရာတက်ဆိုင်ကြောင်းမှာဒီကိစ္စကိုပုံမှန် normal ပုံမှန်လို့မပြတ်မဖြစ်သွားအောင်လူတွေရဲ့စိတ်ဝင်စားမှုပူကြီးမားနိုင်အောင်နေလာမျိုးစုံသုံးပြီးတော့ဟုတ်ကဲ့သူတို့ခေါ်အားပေးရပေါ့နော်ကျွန်တော်ဆိုလို့ရှိရင်တော့ government တွေနဲ့လည်းအဆက်အသွယ်ရှိတဲ့ခါကျတော့ဒီကျွန်တော်တို့ represent လုပ်တဲ့ city council office တွေပြီးလို့ရှိရင် congressman office တွေ senator office တွေလည်းအဆက်မပြတ်ပေါ့နော်တပတ်တစ်ခါလောက်ကျွန်တော်တို့သူတို့ကိုပမာပြမှာဖြစ်ပြနေတဲ့အကြောင်းအရာတွေကိုအသိပေးရပေါ့နော်အဆက်အသွယ်လုပ်ပြီးတယ်
နောက်ဆုံးတစ်ခုမေးချင်တာတော့ဒီ Justin တို့အနေနဲ့ပေါ့နော်ဒီ American ပြည်တော်စုထဲမှာရှိတဲ့ချင်းတိုင်းရင်းသားတွေတည်းမဟုတ်ဘူးပေါ့တခြားတိုင်းရင်းသားလူမျိုးတွေကရင်တို့ကချင်တို့တခြားတိုင်းရင်းသားတွေနဲ့ရောဆက်ဆက်ပြီးတော့စုပေါင်းပြီးတော့မှဒီအာဏာသိမ်းမှုကိစ္စနဲ့ပတ်သက်လို့လှုပ်ရှားနေတာမျိုးတွေရောရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ခင်ဗျာဆိုကျွန်တော်တခုဥပမာပြောမယ်ဆိုလို့ရှင် Washington DC เนาะဆိုအမားရနေ Washington DC မှာဆိုလို့ရှင်အပတ်တိုင်းလို every weekend မှာဘယ်လိုပြောမလဲဆန္ဒပြမှုဆန္ဒထုတ်ပေါ်မှုလုပ်တယ်အဲ့ဒီဟာတွေကတော့ဘယ်လိုပြောမလဲmulti ethnic group ပေါ့နော်ပမာပြရလာတဲ့တိုင်းရင်းသားပေါင်းစုံလှုပ်ရှားနေတာတွေ့ရတယ်အဲ့ဒီထဲမှာလည်းပါဝင်ကြတယ်ချင်းလူငယ်အများစုချင်းလူငယ်အဖွဲ့အစည်းတွေအများစုလည်းအဲ့ဒီဘက်မှာပါဝင်ကြဆိုတော့ကိုနေတဲ့နေရာကိုနေရဲ့မြို့ပေါ်မှုတီးပြီးတော့လှုပ်ရှားတာတွေရှိတယ်တကုတ်တွေ့လို့ရှိရင်အခု Indianapolis မှာခုနပြောတယ်လို့90ရာခိုင်နှုန်းတော့ခေါင်းဆောင်တွေက approaching တွေဖြစ်တယ်ဘာလို့ဆိုတော့ကျွန်တော်2000 2500 loss ဒီမှာရှိတဲ့ခါကျတော့ချင်းလုံငယ်တွေဖြစ်တယ်ဒါပေမဲ့အချင်းလုံငယ်လုံငယ်တွေကြီးပဲမဟုတ်ဘူးကျွန်တော်ဗမာတွေရှိတယ်ကချင်းကရင်တွေရှိတယ်ရခိုင်တွေရှိတယ်မုံတွေလည်းရှိရှမ်းတွေလည်းရှိတယ်ပေါ့နော်ဆိုတော့တိုင်းရင်းသားပေါင်းစုံလူလူကြီးတွေပေါ့နော်ပေါင်းဆက်ပြီးတော့လှုပ်ရှားတာလည်းရှိတယ်ဆိုတော့ဒီကိစ္စဒီကိစ္စပေါ့နော်ဒီစစ်အာဏာသိမ်းမှုကတော့လူမျိုးတစ်မျိုးအရေးမဟုတ်ဘူးဘာသာတစ်ဘာသာအရေးမဟုတ်တော့ဘူးဒီဟာမြန်မာနိုင်ငံခွာလူတိုင်းရင်းသားလူမျိုးပေါင်းစုံရဲ့အရေးဖြစ်တယ်ပြလို့ရှိရင်မြန်မာနိုင်ငံကလူတွေရဲ့အရေးပဲမဟုတ်ပဲကမ္ဘာအရေးဖြစ်တယ်ဆိုတာလေကျွန်တော်တို့အတိုင်းဝန်ကျွန်တော်တို့ community ကျွန်တော်တို့နိုင်ငံတကာအတိုင်းဝန်လည်းသိသိချင်းတယ်ဗမာပြည်မှာဖြစ်ပျက်နေတဲ့ကိစ္စဗမာပြည်ရဲ့ကိစ္စမဟုတ်ဘူး This is not just Burma issue This is the world issue ဆိုတာအရန်သိခိုင်းဖို့လူတွေကိုသိသိဖို့အရန်ကြီးကြီးတယ်အဲ့ခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေရဲ့လှုပ်ရှားမှုမြန်မာနိုင်ငံမှာမွေးဖွားတဲ့လူတွေမြန်မာနိုင်ငံမှာကြီးပင်းတဲ့လူတွေရဲ့လှုပ်ရှားမှုအရန်အရေးကြီးတယ်ဒါပေမဲ့ကျွန်တော်တို့ international issueဖြစ်တဲ့အခြေလှုပ်ဆောင်ဖို့လဲကျွန်တော်တို့စီမံတာဝန်ရှိတယ်လို့ချင်တယ်အဲ့တကြောင်ဒိုင်းရင်သားတွေပဲမဟုတ်ပဲねနိုင်ငံတကာကိုနဲ့ဆက်သွယ်ရပေါ့เนาะကိုနဲ့ပတ်သက်ကို like our connection တွေမှာဒီအကြောင်းကိုအမဲတမ်းသူတို့နားလည်အောင်သူတို့ကိုငြိနိုင်အောင်လှုပ်ဆောင်ဖို့ကိုငြိတောင်းဖို့လဲတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ် Justin Tan ကျေးဇူးအများကြီးတင်ပါတယ်ဆင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ဒီနေ့တော့ဒီဘက်စင်ကတော့နားဆင်ရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။ဒီနေ့ကြောက်တဲ့ BBC ဆရာလူသမားနေ့မီဒီနေ့မှာလည်းမြန်မာနိုင်ငံတွင်းမှာဆက်အနာသိမှုကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်ကမြို့နယ်တွေမှာပျောက်ကြားသပြီးဆန္ဒပြပွဲတွေရှိခဲ့တယ်လို့မန္တလေးမုံရွာကလေးညောင်ဦးဖားကံမြိုင်စတဲ့နိုင်ငံတော်ကမြို့တီးတီးမှာလည်းဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ရှိခဲ့ပါတယ်။ရန်ကုန်ရန်ကင်းမြို့နယ်ဘက်မှာဒီကနေ့ပောက်ကွဲသံ3ကြိမ်ထဲမှနေကြရတယ်လို့မြို့ကန်တွေကပြောတယ်လို့အင်းစိန်နဲ့တငန်းချင်းမြို့နယ်တွေဘက်မှာလည်းပောက်ကွဲသံတွေကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။ပောက်ကွဲရတဲ့အကြောင်းရင်းတွေကိုတော့အတိအကျမသိရသေးပါဘူး။အရှိတောင်အရှနိုင်ငံများဖွဲ့အာဆီယံရဲ့မြန်မာရေးထုတ်ပြန်ချက်မှာပါရှိတဲ့အတိုင်းမြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေချက်ချင်းရပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့ပါတယ်။ဒီုံနဲ့ရုရှားတို့သဘောတူအောင်ဒေသန်လျှော့ထားတဲ့ထုတ်ပြန်ချက်ကိုလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ထုတ်ပြန်ခဲ့တာပါ။အာဆီယံအထူးတန်တမန်တူခန့်ပြီးမြန်မာအရေးကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့နှောင့်နှေးမှုမရှိချက်ချင်းလုပ်ဖို့လည်းလူမျိုးရေးကောင်စီထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကလေးကထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအကျိုးဆောင်ရှိနေတွေနဲ့အခုချိန်ထိလူကိုယ်တိုင်တွေ့ခွင့်မရသေးဘူးလို့ရှင်နေကြီးဦးခင်ပုံစော်က AFP သတင်းဌာနကိုပြောပါရယ်တော်ဆန်းစုကြည်ဟာနေပြည်တော်ကနေမှာထိန်းသိမ်းခံထားရတာအခုဆို3လပြည့်သွားပြီဖြစ်ပြီးအပြည့်မှာဖြစ်ပျက်နေတဲ့သတင်းတွေမသိရအောင်ရုပ်တံသတင်းကြီးကွင်းမပေးဘူးလို့အကျိုးဆောင်ရှိနေနောက်တူးပြည်သူဒေါ်မင်းမင်းစိုးကလည်းတင်းလာနေမှာပြောခဲ့ပါရယ်အင်ဒိုနီးရှားနိုင်ငံမှာအသည့်ပြဋ္ဌာန်းထားတဲ့အလုပ်ကိုင်ဖန်တီးရေးဥပဒေအောက်မှာပျော်လင်းချက်မဲ့ပြီးမရေရာတဲ့အနာဂတ်ကိုသင်္ကေတပြုတဲ့အနေနဲ့လမ်းတွေပေါ်မှာတင်းကျိုင်းတိုင်ပုံလူလေးတွေစိုက်ထူပြီးတော့ဒီကနေ့ကြောက်ရောက်တဲ့ပြည်ပြည်ဆိုင်ရာလူထုမှနေ့မေဒီနေ့မှာအင်ဒိုနီးရှားလူထုမှတွေဆန္ဒပြခဲ့ကြပါတယ်ခင်ဗျာ စနေနေ့ရက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ရဲ့တနင်္လာနေ့မနေ့ဖက်6နာရီကနေ9နာရီထိ video စီစဉ်ကိုလိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ52 kHz 585တို့အပြင်လိုင်းလိုက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်VOA တို့တော်ရှင်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်တို့ကြော်သိပါတယ
This program has